Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင် American ပြည်တော်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ် March 8ရက်ကြာတာပြည်နေ့ညဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ24/30ရောကနေတိုက်ထုတ်လည်နေပါပြီရှင်ကျမနင်္ဂလာပါဒီကနေ့ညပဲအစီအစဉ်တွေတာဝန်ယူခဲ့ဆက်သွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်ကိုတမ်နီနဲ့အလူမီနီယံတင်သွင်းမှုတွေပေါ်အခုနေတွုံးမြေကောက်ခံမဲ့အစီအစဉ်ကိုတမရထရန်အစောဆုံးဒီကနေ့လောက်မှလက်မှတ်ရေးထိုးအတည်ပြုလိုက်မယ်လို့မျှော်လင့်ရပါတယ်ဒီမိုကရေစီနိုင်ငံတိဆောက်အောင်အမျိုးသမီးတွေရဲ့စွမ်းရည်တွေကိုအသုံးပြုကြဖို့ဒီကနေ့ကြောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာနိုင်ငံတော်တမင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပါရှင်ကချင်ပြည်နယ်တနိုင်းဒေသမှာဒီရက်ပိုင်းတွင်အတွင်းအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KNA ကြားမှတိုက်ပွဲတွေထပ်ပြီးပြင်းထန်လာနေတဲ့သတင်းမှာကြားဖို့ရှိတာကတော့
မလ9ရက်စနေတပ်မတော်ဘက်ကနောက်ထပ်တစ်ဆင့်သူတို့စင်နာလို့တိုက်ပွဲတွေဖြစ်တာဖြစ်ပါတယ်အရင်ကတည်းကသူမိမရောက်တဲ့နေရာကလည်း
KNY ပြောရေးဆိုခွင့်ရှိသူပုံမူကြီးတော်ဘူးပြောသွားတာကိုနောက်ပိုင်းမှာအပြည့်ဆုံးကြားမှာပါ။ကြားအပြင် NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနေလောက်ချန်တပ်ဖြတ်သူအဖြစ်ဆွဆွဲခံရတဲ့ကြည်လင်းနဲ့တန်ရရှိသူ၃ဦးကိုပြန်ခေါ်တက်သေးတွေနဲ့စစ်ဆေးတဲ့တဲ့ရင်ထိုင်းမြန်မာနယ်စပ်စာတင်ကျောင်းကကျောင်းသူကျောင်းသားတွေဆက်တန်းဆက်မွယ်ဝင်ရောက်ဖြစ်ဆိုတဲ့တဲ့ရင်နဲ့ရန်ကုန်ကနိုင်ငံတကာအမျိုးသမီးများနေ့ခန္ဓာအကြောင်းကိုလည်းကြားဖို့ရှိပါတယ်။ဒုတိယပိုင်းနောက်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားမှာပါ။အခုတော့ဒီကနေ့မနေ့ဒီကနေ့ညဖက်နောက်ဆုံးသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်။အမေရိကန်ကိုတမ်နီနဲ့အလူမီနီယံတင်သွင်းမှုတွေပေါ်အခုနေတုံးမြေကောက်ခံမဲ့အစီအစဉ်ကိုတမရဒေါ်နယ်ထရန့်အစောဆုံးဒီနေ့လောက်မှလက်မှတ်ရေးထိုးအတည်ပြုလိုက်မယ်လို့မျှော်လင့်ရပြီးကွန်ဆာဗက်တချို့ကတော့ယာယီကင်းလွတ်ခွင့်ရကြမှာပါ။မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေအနေနဲ့ရပောင်း30ကျော်ကင်းလွတ်ခွင့်ရမှာဖြစ်ပြီးဆက်လက်တန်းတိုးခွင့်ရှိမှာဖြစ်ကြောင်းလည်းအမေရိကန်တမရအင်ပြီးတော့တောင်းအရှိသူတွေကပြောပါရတယ်။အမေရိကန်ရဲ့တမ်နီနဲ့အလူမီနီယံလုပ်ငန်းတွေကိုအကာအကွယ်ပေးတိစောက်သွားမှာဖြစ်ပြီးအချိန်ထဲမှာပဲကွန်ဆာဗက်ရဲ့စီးရင်မှာမျက်မျက်တားတာဆက်ဆက်နဲ့မိတ်ဆွေရင်းနေနဲ့ပူးပေါင်းဆောင်ရွက်မှုတွေပြုလည်ပြင်လည်လုပ်နိုင်တယ်ဆိုတာတွေကိုပြသသွားမှာဖြစ်ကြောင်းလည်းတမရထရန့်ကတွစ်တာလူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုလိုက်တာပါ။အစီအစဉ်ကိုတမရရဲ့လက်မှတ်ရေးထိုးပြီးတရင်နှစ်ပတ်လောက်ကြာမှစတင်ကျင်းသုံးနိုင်မှာဖြစ်ကြောင်းလည်းအမေရိကန်အစိုးရအစ်မြင့်ရရှိသူကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြလိုက်ပါတယ်။အမေရိကန်အောက်လွှတ်တော်ကိုယ်စားလှယ်တွေကတော့အခွန်တွန်းမြင့်မဲ့အစီအစဉ်တွေကိုအကောင့်ထဲပေါ်မယ်ဆိုရင်နောက်ဆက်တွဲဆိုးရိုးတွေနည်းနည်းသမျှနည်းပါအောင်စီမံမှုတမရကိုတိုက်တွန်းထားတဲ့စာရစာကိုလည်းမနေ့ကပဲပေးပို့ထားကြတာပါ။ကွန်တင်သွင်းမှုတွေပေါ်အခွန်စည်းကြမှုတွေဟာအမေရိကန်လုပ်ငန်းတွေရှင်ပြိုင်နိုင်စွမ်းနဲ့ဝယ်ယူဆက်သုံးမှုတွေပေါ်ရိုက်ခတ်လာနိုင်တဲ့ကြောင့်အမေရိကန်လုပ်ငန်းတွေနဲ့ဝယ်ယူသူတွေပေါ်ဆိုးရိုးတွေနည်းနည်းသမျှနည်းပါအောင်ကုန်သွယ်မှုမှာမမြတ်မထလုပ်နေတဲ့အစိပ်ပိုင်းတွေကအဓိကရွေးချယ်သတ်မှတ်ဖို့လဲတိုက်တွန်းထားပါတယ်။ကွန်စီမင်းတွေမှာမြင့်မြတ်တာကုန်သွယ်နေတဲ့ပစ္စည်းတွေနဲ့အမျိုးသားလူညွေပေါ်ချိန်ချောက်မှုမရှိတဲ့အမျိုးအစားတွေကိုထည့်သွင်းမထားဖို့လဲသမ္မတကိုလွှတ်တော်ကိုယ်စားလှယ်တွေကတိုက်တွန်းခဲ့ကြပါတယ
်။အာယွန်ရောထိခိုက်စေတဲ့ဓာတုစိတ်ဓာတ်နဲ့ရုရှားနှစ်ဖက်သရှူဟောင်းကိုတိုက်ခိုက်မှုမှာတောင်ရှိသူတူကိုဖော်ထုတ်နိုင်ခဲ့ရင်တုံ့ပြန်ရည်ရွယ်ဖို့အသင့်ရှိကြောင်းပြည်ထောင်ပြည်ရဲ့ဝန်ကြီးအမ်ဘာရတ်ကဒီနေ့ပဲပြောလိုက်ပါတယ်။ပြည်ထောင်နိုင်ငံအတွင်းမှာအစိုးရတရက်ကကျူးလွန်တဲ့လုပ်ရမျိုးတွေကိုပြောပြောပြောင်ပြောင်တုံ့ပြန်မှာမဟုတ်ကြောင်းလည်းဝန်ကြီးရက်ကဆက်သတိပေးခဲ့ပါတယ်။ British အချမ်းဖက်ဝါဒတိုက်ဖြတ်ရရှိတွေကတော့ Russia's Shoe Hound Sergei Skripal နဲ့အသက်33နှစ်အရွယ်သမီးဖြစ်သူတို့ဟာပုံမှန်အဖြစ်အေးအေးချမ်းရှိတတ်တဲ့ Celebrity မျိုးလေးမှာတနင်္ဂနွေနေ့ကအဝန်ကျော်ထိခိုက်တဲ့ဓာတုအစိတ်ခတ်ခံခဲ့ရကြောင်းပြောထားပါတယ်။အခင်းဖြစ်ရာကိုကနူးသွားရောက်စစ်ဆေးခဲ့သူတွေကရဲရရှိတူဟာလည်းဆေးရုံတင်ထားပါတယ်။ဆေးရုံတင်ထားတဲ့ရဲရရှိဟာစွန့်ရတဲ့အချိန်မှာရှိနေပေမဲ့စကားပြောနိုင်ကြောင်းလည်းပြည်ထောင်ဝန်ကြီးကပြောခဲ့ပါတယ်။ပြည်ထောင်ရဲတပ်ဖွဲ့အကြံဖက်ဝါဒတိုက်ဖြတ်ရေးဒုတိယကော်မရှင်နာမင်းကြီးမတ်ဘရိုလီကတော့အာယုံကျော်ထိခိုက်စေတဲ့အစိတ်နဲ့တတ်ဖြတ်ဖို့ကြိုးစားခဲ့တဲ့အဓိကဖြစ်ရာတစ်ခုအဖြစ်စုံစမ်းစစ်ဆေးနေကြောင်းလည်းပြောခဲ့ပါတယ်။ဒါပေမဲ့လည်းအစိတ်မျိုးစားအတိအကျနဲ့ဘလို့စိတ်ခတ်ခံရရတဲ့ဆိုတာတွေကိုတော့ပြောဆိုမသွားပါဘူး။အစိတ်ခတ်ခံရတဲ့ဖြစ်ရာကြောင့်ပြည်ထောင်နိုင်ငံမှာလုံခြုံရေးနဲ့တန်တမာရေးရာချင်းချမှုပြဿနာတခုလည်းဖြစ်လာခဲ့တာပါ။ပြည်ထောင်နိုင်ငံမှာမကြသေးခင်တုန်းကတန်တရားဖြစ်စရာအခြေအနေတွေနဲ့တိုက်စုံးမှုတရားစင်ကြောမှာရုရှားထောင်လိုင်းရေးတွေနဲ့ဆက်နွယ်မှုရှိကောင်းရှိနိုင်တဲ့အတွက်အရေးပေါ်စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ဖို့လည်းလွှတ်တော်မတ်တွေကတိုက်တွန်းနေပါတယ်ခင
်ဗျ။ဆီးရီးယားနိုင်ငံမှာဝင်းရံပိတ်ဆို့ခံထားတဲ့ကုတာရှေးပိုင်းရက်ကိုအရေးပေါ်အကူအညီပေးရင်းနဲ့ဒီကနေ့တွားရောက်မဲ့စစ်ဆေးဟာလုံခြုံရေးအတွက်စိုးရိမ်နေကြောင်ဖြစ်လာရတဲ့အကြောင်း ကုလသမဂ္ဂနဲ့ပြည်ဆိုင်ချက်ချင်းဖွဲ့တို့ကပြောဆိုလိုက်ပါတယ်။ဂူတာရှေ့ပိုင်းမှာတက်ခတ်မှုတွေရှိမြင့်လာနေသလိုဒမက်စကန်မြို့ကဘုံချက်တက်ခတ်မှုတွေရှိနေတဲ့တဲ့တွင်ဆက်လက်လက်ခံရရှိနေတဲ့အတွက်ထောင်ကနန်းချီရှိတဲ့ကလေးတွေပါဝင်အရေးပေါ်ကူညီလိုအပ်နေတဲ့ထောင်တောင်းချီအရက်သားတွေအတွက်အန်ဒီရဲ့ကြုံနေရသလိုစံနာမှုကူညီတွေလည်းမပေးနိုင်ပဲဖြစ်နေရတဲ့အကြောင်းကုလသမဂ္ဂလူသားချင်းစံနာမှုဆိုင်ရာညှိနှိုင်းဆော်ရေးမှုယုံကပြောဆိုခဲ့တာပါ။ကူတာရှေ့ပိုင်းဒူမာရက်ကိုတင်းလာနေတော့ကထရက်ကား46စင်းပါဝင်တဲ့ရင်းနှီးတစ်ခုရရှိသွားပေမဲ့လေဒီဆောင်ရဲမှာတိုက်ပွဲတွေပြင်းထန်လာတာကြောင့်ကုလသမဂ္ဂအပြည်ဆိုင်ချက်ချင်းဤဖွဲ့နဲ့စီးရီးယားအာရပ်လာဂျန်ဤဖွဲ့တို့ကအစီအစဉ်ကိုတဝက်ပြည့်နဲ့ဖျက်ခဲ့ကြပါတယ်လူပေါင်း 28,500 အတွက်ရေခါတွေပါဝင်ထရက်ကား10စင်းအပြည့်နဲ့နောက်ထပ်၄စင်းပေါ်ကပစ္စည်းတချို့ကိုမချနိုင်ပဲဖျက်ခဲ့ရကြောင်းလဲကုလသမဂ္ဂကပြောဆိုထားတာပါကုတာရှေ့ပိုင်းဒူမာရက်တို့အပြင်တခြားလက်လန်းမီကိုခက်ခဲတဲ့ပိတ်ဆို့ဝိုင်းရံခံထားရတဲ့နေမျိုးတွေအတွက်အကူအညီတွေကိုအခွင့်အရေးနဲ့ပေးရနိုင်အောင်အသင့်ပြင်ထားကြောင်းလဲကုလသမဂ္ဂကပြောဆိုထားပါတယ်။2013ခုနှစ်ကလေးကဝန်ရံပိတ်ဆို့ခံထားရတဲ့အတိုက်ခံသဘုံတွေထိ ंछ ုပ်ထားရဂူတာရှေ့ပိုင်းကိုပြန်လည်သိမ့်ပိုင်နိုင်ရေးရုရှားရဲ့အကူအညီနဲ့စီးရီးယားစစ်တပ်ဖွဲ့တွေကျူးဝန်းရကမချသေးရင်သတင်းပတ်တွေအတွင်းမှာပဲဒေသတွင်းမှာပရစ်ကတ်တွေလည်းတချို့ပြန်ကြီးထွားလာနေတာဖြစ်ပါတယ်
။ငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတည်ဆောက်ရမှာအမျိုးသမီးတွေရဲ့စွမ်းဆောင်ရည်တွေကိုနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍအသီးသီးမှာအသုံးပြုဖို့ဒီနေ့ကြာရောက်တဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အထိမ့်မှတ်ခန္ဓာမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့အခွင့်အရေးတွေအရင်ထက်တိုးတက်လာတဲ့ဆိုပေမဲ့အမျိုးသားတွေနဲ့တန်းတူအခွင့်အရေးမရသေးတဲ့အခြေအနေကိုလည်းဒေါက်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံကအခမ်းအနားမှာတော့ပတ်ရောင်နဲ့ခဲရောင်ဝတ်စားတွေဝတ်ဆင်ထားတဲ့အမျိုးသမီးတွေကလူပေါင်း၄၀၀၀လောက်တည်ဆုံခဲ့ရတဲ့သမရရိုဂျီကိုဒူတာတေးရဲ့မွေးဆေးဝါးတိုက်ဖျက်ရေးအစီအစဉ်ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်တောင်ကိုရီးယားနိုင်ငံမှာလည်းအမျိုးသမီးတွေပေါ်အနိုင်ကျင့်မှုတွေကိုဆန့်ကျင်တဲ့မီတူးနိုင်ငံတကာလိုရှာမှုကိုထောက်ခံတဲ့အနေနဲ့ရာနဲ့ချီတဲ့အမျိုးသမီးတွေဆန္ဒပြခဲ့ကြပါတယ်။အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာတော့အိမ်တွင်းကြမ်းဖက်ခံရမှု၊လိင်မန်းဆင်ရအနှကျင်းစော်ကားခံရမှု၊အလုတ်ကိုင်းနဲ့လုခလဆာမညီမျှမှုစတဲ့အမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးနေတာမှုတွေကိုအဓိကအယုံစိုက်ပြီးရာနဲ့ချီတဲ့အမျိုးသမီးတွေချီတက်လမ်းလျှောက်ခဲ့ကြပါတယ်။တရုတ်နိုင်ငံကနာမည်ကျော်စင်ခူအားတက္ကသိုလ်ကကျောင်းသားတွေကတော့အမျိုးသမီးများနဲ့အခမ်းအနားဖြင့်မချသေးခင်ကပဲတရုတ်နိုင်ငံမှာသမ္မတကိုတတန်းအကန့်အသတ်မရှိတာဝန်ခွင့်ပြုလိုက်တဲ့အခြေခံဥပဒေပြင်ဆင်ချက်ကိုလောင်ပြောင်တဲ့စာရုံးနဲ့ချိတ်ဆွဲခဲ့ကြပါတယ်။လောင်ပြောင်တော်ထားတဲ့စာရုံးတွေမှာပါတဲ့နဖူးစည်းစာရန်ပုံတွေအင်တာနက်အွန်လိုင်းပေါ်မှာမနေ့တုန်းကပြန့်နှံ့ခဲ့ပြီးနောက်မှာတော့အာဏာပိုင်တွေကစင်စာတိဖျက်ပိတ်ပင်မှုတွေလုပ်ခဲ့ကြပါတယ်ခင်ဗျာ။
ကန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653တို့ညလိုင်းဒိုမီတာ25 kHz 11803တို့ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်သံမြန်မာပိုင်းအစီအစဉ်ရဲ့ကျသာပင်နဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်နဲ့ဆွေးနွေးခဲ့တာတွေကိုအမေရိကန်အစိုးရတာဝန်ရှိသူတွေကိုရှင်းပြဖို့တောင်ကိုရီးယားထုခုစင်နူအမေရိကန်ကိုဒီကနေ့ပဲထွက်ခွာသွားကြပါတယ်။တောင်ကိုရီးယားအမျိုးသားလူညွေးဌာနအကြီးအကဲချွန်ယီယွန်ဟာအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဆူဟွန်နဲ့တူဆိုးမျိုးတော်ကနေဒီကနေ့ပဲထွက်ခွာခဲ့တာပါ။တောင်ကိုရီးယားထိတ်ထန့်လူညွေးရရှိနူဟာအမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလက်ဆန်အမျိုးသားလူညွေးချန်ပေးHM Macmaster နဲ့တွေ့ဆုံပြီးဒီသတင်းပတ်ထဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံခဲ့တာတွေကိုဆွေးနွေးလိုက်မယ်လို့လည်းမျှော်လင့်ရပါတယ်။မြောက်ကိုရီးယားရဲ့လုံခြုံရေးကိုအာမခံသမျှနျူကလ িয়ার လက်နက်အစီအစဉ်တွေကိုအဆုံးသတ်နိုင်ရေးအမေရိကန်နဲ့တိုက်ရိုက်ဆက်ဆံဆွေးနွေးနေချိန်မှာနျူကလ িয়ার နဲ့ပက်ထရိတ်မစ်ဆိုင်းတုံးစမ်းသပ်မှုတွေကိုရပ်ဆိုင်းထားမယ်ကြောင်းမြောက်ကိုရီးယားခေါင်းဆောင်ကမမျှော်လင့်ဘဲကန့်လန့်ခဲ့တယ်လို့လည်းတောင်ကိုရီးယားအမျိုးသားလုံခြုံရေးဌာနကြီးကပြောဆိုထားတာပါ။နိုင်ငံနေဆက်ကပမွန်ချွန်ချေးရွာမှာလာမယ့်ဧပြီလတဲ့အဆင့်မြင့်ထိပ်သီးဆွေးနွေးပွဲတွေကျင်းပဖို့လည်းတောင်နဲ့မြောက်ကိုရီးယားနိုင်ငံတို့သဘောတူထားကြပါတယ်။ Ethiopia နိုင်ငံကိုရောက်ရှိနေတဲ့ American နိုင်ငံရဲ့ဝန်ကြီး Taylor Sun ကတော့မြောက်ကိုရီးယားနဲ့တိုက်ရိုက်ဆွေးနွေးရမှာ American အနေနဲ့ရှင်းလင်းတဲ့အမြင်ရှိဖို့နဲ့လက်တွေ့ကျဖို့လိုအပ်ကြောင်းသတင်းတောက်တွေကိုဒီနေ့ပဲပြောဆိုခဲ့တာပါ။မြောက်ကိုရီးယားကိုယ်စားလှယ်နဲ့မျက်နှာချင်းဆိုင်တွေ့ဆုံစကားမပြောပြမချင်းဆွေးနွေးညှိနှိုင်းမှုတင့်တော်တဲ့အခြေဟုတ်မှုဆိုတာသိနိုင်အောင်မှာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ American သမ္မတ Donald Trump ကတော့ဆွေးနွေးပြောဆိုဖို့မြောက်ကိုရီးယားရဲ့ကမ်းလှမ်းချက်ဟာရိုးသားပုံရတဲ့အကြောင်းဒီသတင်းပတ်အစောပိုင်းမှာပဲသတိထားတုံ့ပြန်ခဲ့တာပါ။ Washington ခီးစင်ပြီးမှတော့တောင်ကိုရီးယားအမျိုးသားလူညွေးဌာနအကြီးအကဲကတရုတ်နဲ့ရုရှားနိုင်ငံတို့ကိုခီးဆက်ပြီးမြောက်ကိုရီးယားရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုရှင်းပြဖို့ရှိသလိုအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲကတော့ဂျပန်နိုင်ငံကိုတွားရောက်မှာဖြစ်ပါတယ
်။ဒီမြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးပဲတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကအမေရိကန်နဲ့မြောက်ကိုရီးယားတို့အနေနဲ့အတက်နိုင်ဆုံးအမြန်ဆုံးစဆွေးနွေးကြဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံရဲ့ဝန်ကြီးဝန်ကကိုရီးယားကျွန်းဆွယ်ရေးမှာပါဝင်ပတ်သက်နေတဲ့နိုင်ငံတွေအားလုံးရှေ့ဆက်တိုးနိုင်မှုတွေရဖို့အတွက် ငင်းချင်းအတွက်စတင်တိုက်ပွဲဝင်ကြပါတော့လို့တိုက်တွန်းလိုက်ပါတယ်ဒီဘက်ထက်တောင်ကိုရီးယားနဲ့မြောက်ကိုရီးယားခေါင်းဆောင်တွေတွေ့ဆုံပြီးမှမြောက်ကိုရီးယားအနေနဲ့အမေရိကန်နဲ့ပုံမှန်သဘောထားရဖို့ပုံမှန်တန်တမာရေးဆက်ဆံရေးရဖို့နဲ့နျူကလ িয়ার လက်နက်ဖြတ်သန်းရေးအတွက်တွေ့ဆုံဆွေးနွေးရေးကမ်းလှမ်းခဲ့တယ်လို့တောင်ကိုရီးယားရာရှိတွေကထုတ်ပြောခဲ့ပါတယ်ဒါပေမဲ့ဒီကမ်းလှမ်းချက်အပေါ်ဘလို့တုံ့ပြန်သဘောထားမယ်ဆိုတာကိုအများကမဆုံးဖြတ်နိုင်သေးပေမဲ့သုံးသပ်သူတချို့ကတော့ဒါဟာတန်တမာရေးပြောင်းလဲမှုကြီးတစ်ခုဖြစ်တယ်လို့ဆိုနေကြပြီးစီးပွားရေးတက္ကသိုလ်ပိတ်ဆို့ထားတာတွေရှော့ချနိုင်ရေးကြိုးပမ်းတာလည်းဖြစ်နိုင်တယ်လို့ထောက်ပြကြပါတယ်တကယ်တော့မြောက်ကိုရီးယားအနေနဲ့လုံခြုံရေးအမကန်ချက်နဲ့စီးပွားရေးထောက်ပံ့တွေရမယ်ဆိုရင်နျူကလ িয়ার စီစဉ်တွေအဆုံးသတ်ပေးမယ်လို့အရင်တုန်းကလည်းသဘောတူညီခဲ့တာကိုချိုးဖောက်ခဲ့ပူတာမို့အမေရိကန်ဘက်ကအထူးသတိထားတုံ့ပြန်နေချိန်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ကတော့အခုကမ်းလှမ်းချက်ဟာလမ်းကြောင်းမှန်ပေါ်ဖို့ရောက်ဖို့အတွက်အရေးပါတဲ့ခြေလှမ်းတစ်လှမ်းဖြစ်တဲ့မျှော်လင့်ချက်ရောင်းနေတန်းလာနေတာမို့အနာဂတ်လမ်းကြောင်းချောမွေ့လာနိုင်ရေးအခုခေတ်ကိုအထူးအမိအသုံးချသင့်တယ်လို့ထောက်ပြနေပါတယ်ခင်ဗျာ
အာဖဂန်နိုင်ငံရှေ့မြောက်ဒေသမှာအမေရိကန်ရဲ့လက်ချက်လို့ယူဆရတဲ့လေယောင်းတိုက်ခိုက်မှုကြောင့်အသေခံဘုံးကွဲသမားတွေကိုလေ့ကျင့်ပေးနေတဲ့ပါကစ္စတန်တာလီဘန်စခန်းတစ်ခုဖြစ်စီသွားပြီးစစ်သွေးကြွ20ယောက်သေဆုံးသွားပါတယ်။ပါကစ္စတန်နဲ့နေဆက်ခွန်နာပြည်နယ်ကတိုက်ခိုက်မှုပြီးနောက်တစ်ရက်ဖြစ်တဲ့ဒီကနေ့မှာပဲအသေးစိတ်အချက်လက်တချို့ကိုအာဖဂန်တာဝန်ရှိသူတွေအတည်ပြုထုတ်ပြန်ခဲ့ကြတာပါ။လူသူရပ်ပဝေးတဲ့တောင်ပေါ်ဒေသရှယ်တန်ကတိုက်ခိုက်မှုကိုအာဖဂန်စစ်တပ်နဲ့ညီနေဆောင်ရွက်ခဲ့ကြောင်းနဲ့အကြမ်းဖက်သမား15ဦးထက်မနည်းသေဆုံးခဲ့ကြောင်းအာဖဂန်ကာကွယ်ဝန်ကြီးဌာနပြောခွင့်ရဒေါ်လာဝတ်ဝါဇီရ်ကပြောဆိုသွားခဲ့တာပါဒါပေမဲ့လည်းစစ်သွေးကြွစခန်းကိုလေကြောင်းတက်ခတ်မှုကအမေရိကန်ရဲ့အဝေးထွန်းဒရုန်းယာဉ်ရဲ့လက်ချက်လားတိုက်လေယာဉ်ရဲ့လက်ချက်လားဆိုတော့ကတော့ပြောဆိုမသွားပါဘူ
းအမေရိကန်စစ်သင်္ဘောနဲ့ယူနိုက်တက်သင်္ဘောကြီးတစ်စီးမနစ်ကဝင်တိုက်ခဲ့တာကဒီအမေရိကန်စစ်သင်္ဘောအနေနဲ့ရုတ်တရက်ကိုယ်လိုက်တာကြောင့်ယူနိုက်တက်သင်္ဘောလမ်းကြောင်းထဲဝင်သွားလို့ဖြစ်တယ်လို့စင်ကာပူအစိုးရကအစိုးရကစာမှာဖော်ပြလိုက်ပါတယ်အဝေးထိပ်မဆိုင်ဒုံးကြီးလက်နက်ဖြတ်လက်နက်တွေပါတဲ့အမေရိကန်ရဲတပ်စစ်သင်္ဘောကြီး USS John S. McCain နဲ့လိုင်ဘေးရီးယားနိုင်ငံမှတ်ပုံတင်အန်လစ် MC တို့စင်ကာပူရေပိုင်နယ်ထက်ကမလကာရေလက်ချာနာမှာ2019ခုနှစ်ဩဂတ်လ22ရက်နေ့တုန်းကတိုက်ခိုက်ဝင်တိုက်ခဲ့ရမှာအမေရိကန်ရေတပ်သား10ဦးသေဆုံးခဲ့ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA ကျားရပင်းနဲ့ညာဖက်နောက်ဆုံးရသတင်းတွေကိုကွန်လင်းဦးနဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်ကချင်ပြည်နယ်တနိုင်းဒေသမှာတရက်ပိုင်းတွင်အတွင်အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KAI အကြမ်းမှာတိုက်ပွဲတွေထပ်မံပြင်းထန်လာနေပြီးဆွန်ပရာပွန်ဒေသဖက်မှာတော့နှစ်ဖက်တပ်တွေကြားစီးရဲတင်းမာမှုတွေမြင့်တက်နေသလိုတိုက်ပွဲငယ်တွေလည်းဖြစ်ပွားနေပါတယ်တိုက်ပွဲအရှိန်တွေလျှော့ချဖို့အတွက်အစိုးရတပ်မတော်နဲ့ KAI အကြမ်းမှာထပ်မံတွေ့ဆုံဆွေးနွေးရဟာလဲဒီကနေ့ထိတော့မရင်မရရှိနေဆဲဖြစ်ပါတယ်ကချင်ပြည်နယ်ကနောက်ဆုံးအခြေအနေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ရွှေမော်ပြင်းမော်ရီရှိရာတနိုင်းဒေသမှာဇန်နဝါရီလကုန်ပိုင်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးရဲအတံကြာငြိမ်သက်နေခဲ့ရာကဒီရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေပြန်လည်ပြင်းထန်လာတာဖြစ်ပါတယ်တနိုင်းဒေသအတွင်းဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်မလ9ရက်ကနေတပ်မတော်ဘက်ကနောက်ထပ်တစ်ဆင့်သူတိစင်နာလို့တိုက်ပွဲတွေဖြစ်လာတာဖြစ်ပါတယ်အရင်တော့သူတို့သူပြီးမှရောက်တဲ့နေရာကလည်းဒီပြင်းမော်ရှူမော်ဘက်မှလည်းဆက်ပြီးတော့ပြန်ထူးကြတယ်။နောက်ဒီကျေးရဲတက်ချင်းစစ်လေးနေမယ့်ဘက်မှလည်းသူတို့ကပြန်နဲ့ရှေ့ချင်းနဲ့ပြန်ထူးကြတယ်။ဆိုတော့9ရက်နဲ့6ရက်နဲ့မှာတော့ဘေးပြင်တက်ပွဲတွေနောက်လက်နက်ကြီးတွေနဲ့ပြည်သူမအဲ့ဘက်မှာတက်ပွဲတွေပြန်ဖြစ်တာဖြစ်ပါတယ်ခင်ဗျာ။
တမရောဘက်ကတော့တနိုင်းဒေသမှာ KIA ကတယန်ဇာတတွေကိုတရားမဝင်တူဖို့ထုတ်လုပ်နေတာကြောင့်နေမည်ရှင်းလင်းရေးဆောင်ရွက်တာဖြစ်ကြောင်းသတင်းထုတ်ပြန်ထားခဲ့ပေမဲ့လက်တလောဖြစ်ပွားတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာတော့မရှိသေးပါဘူးပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကဖြစ်ပွားတဲ့တိုက်ပွဲတွေအတွင်းမှာပင်းနဲ့ရွှေတူဖို့ရနန်ကုန်းမော်ဘက်မှာအရက်သားပြည်သူ3000လောက်ပိတ်မိနေခဲ့ပါတယ်တနိုင်းမြို့ကန်တဦးကတော့လက်နက်ကြီးပစ်ခတ်တံတွေကို3-4ရက်ဇက်တိုက်ကြားနေရကြောင်းနဲ့တိုက်ပွဲဖြစ်ပွားရာဒေသမှာဒုက္ခသည်တွေရှိမရှိကိုမသိရကြောင်းအခုလိုပြောပါတယ်
။အရင်3ရက်လောက်ကနေသူဇက်တိုက်ကြားရတာဟိုမင်းရခီလောက်အဲဒီနေ့တော့အခုဟိုတိတော့မကြားရဘူးခုနှစ်ဆိုတနေ့ကုန်ရောညလုံးရောကြားရပဲကျွန်တော်အဲ့ဒီမှာသူရှိနေသလားမရှိနေဘူးလားဆိုတာတော့ဆက်တယ်လို့မရဘူးဖြစ်နေတယ်မှာကျောင်းဒီမှာသူတို့ဒီတိုင်းမှာရှိနေတဲ့စက်ကြောင်းလေးကြောင်းကတော့ထပ်တူးလာတာတော့မရှိဘူးခင
်ဗျပြီးခဲ့တဲ့လပိုင်းအတွင်းက KIA ဘက်ကလန်ဒရာတွေကိုမိုင်းခွဲတိုက်ခိုက်ခဲ့တဲ့ပူတာအိုမြစ်ကြီးနားလမ်းကဆွန်ပရာဘွန်ဒေတာဘက်မှာတော့အစိုးရဘက်ကစစ်အင်အားတွေတွန်းမြင့်တာရှိတယ်လို့တိုက်ပွဲငယ်တွေလည်းမကြာခဏဖြစ်ပွားနေတယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်ဒီဆွန်ပရာဘွန်ပူတာအိုလမ်းကျောဘက်မှာလည်းတပ်မတော်ကတော့တော်တော်များများထူးထားတာတွေ့ရပါတယ်အ အလုံးဝရင်းနဲ့ဒီတက်မတော်တွေသူကြောင့်ကိထူထားတာတွေ့ရပါတယ်အဲဆိုတော့အဲ့ဒီကြေရင်နဲ့တော့အချိန်မရတော့တွေ့ပွဲတော့ဖြစ်လာတဲ့အလားအလာပဲရှိပါတယ်ဒီကြည့်တွေ့ရင်ဆက်တဲ့ပွဲတွေကတော့အဲ့ဒီဘက်မှာလည်းအကြက်တာဆိုလိုအဲ့ပွဲတော့ဖြစ်တာတော့ရှိပါတယ်ဒီမှာကြီးကြီးကျယ်ကျယ်ပြပြထန်တာတိုက်ပွဲတွေတော့မဟုတ်ဘူးပေါ့ဒီလိုယူဆတဲ့တိုက်ပွဲတွေတော့ဖြစ်ပါလား
ပူတာအိုမြကျင်းသားလမ်းမှာတိုက်ပွဲတွေဖြစ်ပွားပြီးအသွားအလာတွေပြတ်တောက်နေတာကြောင့်ပူတာအိုမြို့မှာလောင်စာစီနဲ့ဆွတ်တောက်ကုံဈေးတွေမြင့်တက်လာနေပါတယ်လုံခဲ့တဲ့လပိုင်းတွေကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာအစိုးရတပ်မတော်နဲ့ KIA အကြတိုက်ပွဲတွေပြင်းထန်ခဲ့ပြီးတရုတ်နိုင်ငံအာရှရေးရာအထူးတန်တမန်ရဲ့ဂျောင်းဝင်စစ်ဆတ်မှုအရဒုဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လှတို့ဟာတရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့မှာဖေဖော်ဝါရီလ1ရက်နေ့မှာတွေ့ဆုံခဲ့ကြပါတဲ့ဒီတွေ့ဆုံပွဲမှာသဘောတူညီချက်တစုံတရာမရခဲ့ပေမဲ့ထပ်မံတွေ့ဆုံဖို့ကိုနှစ်ဖက်လုံးကဆန္ဒရှိကြောင်းတရင်ထုတ်ပြန်ခဲ့ပါတယ်လောလောဆယ်မှာတော့နှစ်ဖက်ထပ်မံတွေ့ဆုံရေးဟာမရေမရာရှိနေကြောင်းကိုဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်အဲ့ဒါလူကြီးပိုင်းရဲ့ဒီစီစဉ်တော့ကျွန်တော်တို့ဘာမှမကြားမိဘူးအဲမွာတိကတော့အဲဆက်ပြီးမှဆွေးနွေးဖို့တွေ့ဆုံဖို့ဆိုတာကတော့အာလုံးတည်တဲ့အတိုင်းဖြစ်ပါတယ်ဒါမှအဲအချင်းဘယ်တော့တွေ့မယ်ပဲနေရာမှာတွေ့မယ်ဆိုတော့ဒီအတိစိတ်တရင်ကတော့ကျွန်တော်တော့မကြားဘူးခင်ဗျာ
ဒီအပိုင်းတွေအတွင်းမှာတော့ကရင်ပြည်နယ်ဖားပုံခရိုင်အတွင်းမှာလည်းအစိုးရတပ်မတော်နဲ့ကရင်မျိုးသားအစည်းအရုံး KNU အကြားမှာတိုက်ပွဲငယ်တွေဂျိုးကြားဖြစ်ပွားခဲ့တယ်လို့တိုက်ပွဲဖြစ်ပွားရာဒေသကပြည်သူ1000ကျော်လောက်ဟာလည်းစစ်ဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်
ကချင်ပြည်နယ်ကအခြေအနေကိုကိုမိုးစောတင်ပြသွားတာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်NLD ပါတီရဲ့ဥပဒေအကြံပေးတရားလွှတ်တော်ရှင်နဲ့ဦးကိုနေလှုပ်ကြံတက်ဖြတ်သူအဖြစ်ဆွဆွဲခံရတဲ့ကြည်လင်းတဲ့တန်ရရှိသူ၃ဦးကိုစစ်ဆေးရမှာတော့ပြန်ခေါ်တက်သေးတွေကိုခေါ်ယူပြီးတော့စစ်ဆေးခဲ့ပါတယ်58ချိန်မြောက်ပြုလုပ်တဲ့ဒီစစ်ဆေးမှုအတွင်း CCTV မှတ်တမ်းကိစ္စကိုအဓိကထားမေးမြန်းခဲ့ကြောင်းတရားလိုရှင်နေကပြောပါတယ်အဖြစ်အဆုံကိုတော့ကိုကောင်းဆန်ဟင်းကပြောပြထားပါတယ
်တရားလွှတ်တော်ရှင်နဲ့ဦးကိုနေလှုပ်ကြံတက်ဖြတ်မှုအတွက်တဏျာရှိခံထားရသူကြည်လင်းအဝင်းစော်ဇေယျဖြိုးနဲ့မကြသေးခင်ကအာမခံရသွားတဲ့အဝင်းထွန်းတို့ရဲ့အမှုအတွက်တက်တဲ့တွေဖြစ်ကြတဲ့လေစိတ်ကလုံုံရေးဝန်တန်းတွေနဲ့အငှားရမောင်းတွေကိုအင်းစိန်မြောက်ပိုင်းခရိုင်တရားရုံးမှာဒီကနေ့ကြားနာစစ်ဆေးခဲ့တာပါဒီကနေ့ရုံးတော်ကကြားနာခဲ့တဲ့အဓိကအကြောင်းအရာဟာလေစိတ်က CCTV မှတ်တမ်းတွေကိုစစ်ဆေးခဲ့ခြင်းဖြစ်ကြောင်းတရားလူရှိနေဦးနေလာကပြောပါတယ
်သူတို့ကဒီ CCTV ကင်မရာထဲမှာဒီပုံကအပါအဝင်ဆိုပြီးတော့ဟိုသူတို့ဘက်ကနေတော့မြေဆူမြင်းမြန်တာပါဆိုရဲဘောတာသူတို့ဘက်ကဒီဟာ CCTV ကင်မရာတက်ဖို့မဟုတ်ဘူးပေါ့နော်ရိုက်ရဲ့အနေထားဟိုတက်ဖို့ရဲ့အနေထားရ CCTV ကင်မရာနဲ့လွတ်နေတဲ့အနေထားမျိုးမှာသူရိုက်ထားရဲ့ပုံဖြစ်နေတယ်မို့သူတို့ဘက်ကနေပြီးတော့အဓိကအဖြစ်ခုကတော့ဒီပြန်လာမေးရပါအဲသူကဒီတက်ဖို့ကိုချက်ပြစ်မလို့ပေါ့နော်တက်ဖို့ကတတိယအဖြစ်ညဝင်တဲ့အခါမှာဒါကိုဖြစ်ပြစ်ဖေဖို့မှာဒီနေ့ဖေဖို့မှာပါရတဲ့ပုံဖြစ်တယ်ဆိုရအောင်ဒီဘက်ကဒီတော့အာနောက်နောက်ကြောက်ရှင်ရုပ်ဒီတဲ့ပုံကိုသတိကံဖြစ်နေအုံချလို့မရတော့အောင်မရအောင်ဆိုကြိုးစားပြီးတော့မြင်းမြဲတော့တွေ့ရတယ်ဒီဒီကတဲ့ပုံမဟုတ်ဘူးဆိုတဲ့အတိုင်းကိုမြင်းမြဲတဲ့ခါကျတော့ဟိုသတိရတယ်ဟုတ်တယ်စီဒီကခူးကြီးရတဲ့တဲ့ပုံမဟုတ်ဘူးဆိုတဲ့အကြောင်းဒီဘက်ကသတိရတယ်ဝန်ခံတယ်ဒါပေမဲ့သူကစီဒီမှတ်တမ်းစုရဌာနကပေါ့တဲ့ပုံကိုပြယူမိတာပေါ့
လေစိမ့်မှာရှေ့နေဥက္ကုဏီလှုပ်ချက်ခံရစဉ်ကလက်ရှိဆွဲချက်တင်ခံထားရသူတွေအပြင်ရန်ကုန်နိုင်ငံတကာလေစိမ့်မှာနောက်ထပ်တုံးစုံတဦးပါလာနိုင်သေးတယ်ဆိုတာ CCTV မှတ်တမ်းအရသိရှိနိုင်ကြောင်းလဲရှေ့နေဥက္ကုဏီလက်ကပြောပါရယ်အဲ
့ဒီတက်ကုဒီတက်ကုရိုက်တဲ့လူကဘယ်လိုဖြစ်မလဲဆိုလို့ရှိရင်တော့ဥက္ကုဏီကိုလှုပ်ချက်တဲ့အဖွဲ့တွေကတယောက်ဖြစ်မှာပေါ့သူတို့ဖြစ်ပေါင်းကြံပြီးတဲ့အဖွဲ့တွေကတယောက်ကတက်ကုရိုက်တယ်လို့အဓိကအဖြစ်ပြောမှာပေါ့နော်အဲ့တော့ဒီဘုရားကကြည့်ပါဆိုလို့ရှိရင်ဘယ်အစားလဲဆိုလို့ရှိရင် CCTV ကင်မရာတွေရအဝင်းခိုင်အဝင်းစော်ကြည်လင်းတို့လေသူတွေကိုဝင်တဲ့ခါမှာသူ့လက်ထဲမှာတညက်ပါပါနော်ဘလူးလက်ထဲပါပါအိတ်မပါတာဟုတ်ဒါကလို့ရှိရင်အဲ့ဒီအပြင်မှာသူ့ကိုတနက်ပြင်းမဲ့လူတနက်ကြည်လင်းတွေလူတွေကိုပြင်းမဲ့လူပါတော့တယောက်ရှိနေသေးတယ်ရှိနေတဲ့ရောက်လို့သူတို့လူတွေကိုလာတဲ့ခါမှာဘာတဲ့နော်ပါပဲနဲ့ကြည်လေးရရင်းလွယ်ပြီးတော့ဥက္ကဋ္ဌကိုတနက်နေ့ဖြစ်တဲ့အချိန်မှာအပြင်ကနောက်တစ်ယောက်ကနေပြီးတော့သူ့ကိုတနက်ပြီးတယ်ဆိုတဲ့ချက်ကဒီအဖို့မှာကောက်ချက်ဆွဲလို့ရတဲ့အခြေအနေမျိုးရှိတယ်။ဒါလည်းဥရေရပုံပုံပြပါတော့
ရှင်းနေဥကုန်ီလုံးချံတက်ဖြတ်ခရမ်းမှုကိုတနေ့ကျော်ကာလအတွင်း58ကြိမ်မြောက်စစ်ဆေးကြားနာပြီးတဲ့နောက်တရားသူကြီးဦးတင်တွေးဟာတပြစ်ပင်စင်ယူမှာဖြစ်တဲ့အတွက်ဒီအမှုကိုစစ်ဆေးနေတဲ့ကုံရုံးအဖွဲ့ဝင်ဥခင်မောင်မောင်ကဆက်လက်တာဝန်ယူသွားမှာဖြစ်ကြောင်းရှင်းနေဥနီလကပြောပါရယ်ရှင်းနေဥကုန်ီလုံးချံတက်ဖြတ်မှုမှာပါဝင်တဲ့ကြည်လျက်အပါအဝင်တန်တရားရှိသူ3ဦးကိုရန်ကုန်မြို့မြောက်ပိုင်းခရိုင်တရားရုံးမှာအပတ်စဉ်တောက်ကြနေတိုင်းစစ်ဆေးလာခဲ့တာဖြစ်ပေမဲ့တရားသူကြီးရဲ့ပြောင်းလဲစစ်ဆေးမှုအရာအပတ်စဉ်ကျသာပရီးနဲ့တောက်ကြနှစ်ရက်ဆက်တိုက်စစ်ဆေးသွားမှာဖြစ်တဲ့အတွက်မနေ့ပြန်တောက်ကြနေမှာလဲဒီအမှုကိုဆက်လက်စစ်ဆေးသွားမှာဖြစ်ပါလေခင်ဗျာ
ကိုကောင်းစာဟင်းတင်ပြတော်ရပါရှင်အခုတော့ထိုင်းမြန်မာနယ်စပ်ကကျောင်းသူကျောင်းသားတွေဆယ်တန်းဆမပွဲဝင်ရောက်ဖြစ်ဆိုတဲ့သတင်းပဲဆက်ရအောင်ပါထိုင်းမြန်မာနယ်စပ်ကရွှေ့ပြောင်းစာတင်ကျောင်းပေါင်း68ကျောင်းနဲ့မြန်မာဘာသာသင်ယူညွန်းအတိုင်းတင်ကြားတဲ့အထက်တန်းကျောင်း3ကျောင်းကကျောင်းသူကျောင်းသားပေါင်း112ဦးတို့ဟာဆယ်တန်းအစိုးရစစ်ဆမပွဲကိုကရင်ပြည်နယ်မြဝတီမြို့နယ်ကစာစစ်ဌာန3ခုမှမတ်လ9ရက်နေ့ကစတင်ပြီးတော့ဝင်ရောက်ဖြစ်ဆိုကြပါတယ်ဒီအကြောင်းအပြည့်စုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
2019-2018 ပညာသင်နှစ်မှာတော့ကရင်ပြည်နယ်ပညာရေးဌာနရဲ့ကြီးကြပ်မှုနဲ့မြဝတီမြို့မှာစာစစ်ဌာန3ခုဖွင့်ပြီးဆယ်တန်းဖြည့်ဆို့ကြတဲ့ကျောင်းသားကျောင်းသူပေါင်း 2,000 ကျော်ထဲမှာတက်ခရိုင်မဲဆောက်မြို့အခြေစိုက်ရွှေပြောင်းအထက်တန်းကျောင်း3ကျောင်းကကျောင်းသားကျောင်းသူပေါင်း121ယောက်ဝင်ရောက်ဖြည့်ဆို့ခဲ့တယ်ဆိုပြီးရွှေပြောင်းစာသင်ကျောင်းကအထက်တန်းပြဆရာကြီးဦးလင်မြင့်ကပြောပြပါဗျာ
။ကျွန်တော်စောကျောင်းက21ယောက်သွေးသစ်ကျောင်းက52ယောက်ပတ်သူလျက်48ယောက်သုစုပေါင်း121ယောက်အဲကျောင်းသားကျောင်းသူစုစုပေါင်းပေါ့အဲသုစုပေါင်းလိုက်ရင်တော့ဆရာဆရာမတွေနဲ့ပေါင်းလိုက်ရင်150လောက်ရှိ
စေတန်းဖြည့်ဆိုကြတဲ့ကျောင်းသားကျောင်းသူတွေကိုတော့မြဝတီမြို့နယ်ပညာရေးမှူးတွေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တွေနဲ့မြို့နယ်တာဝန်ရှိသူတွေကအကူအညီပေးခဲ့ပြီးကျောင်းသားကျောင်းသူတွေကိုစံမွဲဖြည့်ဆိုတဲ့ဘာသာရပ်လိုက်မော်လမြိုင်တက္ကသိုလ်ကပါမောခရီကိုတိုင်းနေ့စဉ်တင် जा ပြသမှုတွေလုပ်ပေးခဲ့တယ်လို့လည်းဆိုပါတယ
်။ဒီနေ့ဘူရောဒီတူပညာရေးဘူရောတို့ကဦးစီးပြီးတော့မော်လမြိုင်တက္ကသိုလ်ကပါမောခရီကဒီမှာဆင်းသိပြီးတော့နေ့ရင်းတင်တယ်ပါတယ်လိုက်ကိုမြန်မာသားနေ့ဆိုရင်မြန်မာသားပါမောခကိုတိုင်းတင်ပြီးတယ်နေ့လိုက်နေ့လိုက်ဆိုအဲ့ဒီပါမောခရီကမော်လမြိုင်တက္ကသိုလ်ပါမောခရီလာတင်ပြီးတယ်အဲ့ဒါတော့ပညာရေးဌာနနဲ့အဲ့ဒီပါမော NLD ကအဲ့ဒီလွတ်တော်ကိုယ်တိုင်ပေါ့လွတ်တော်ကိုယ်တိုင်သူပူပေါင်းပြီးတော့ဆောင်ရွက်ကြပါတယ
်ရွှေပြောင်းကျောင်းသားကျောင်းသူတွေကိုတော့မြဝတီမြို့နယ်အတွင်းကမြို့နယ်အုပ်ချုပ်ရေးပိုင်းဆိုင်ရာရုံးကတာဝန်ရှိသူတွေစစ်ဗျူဟာကတာဝန်ရှိသူတွေကျန်းမာရေးဝန်ထမ်းတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိသူတွေအမျိုးသမီးရေးရာအဖွဲ့တွေတတိပုဂ္ဂလစေတနာရှင်တွေစုပေါင်းပြီးတနိုင်တစ်ပိုင်ကူညီပံ့ပိုးမှုတွေလုပ်ပေးခဲ့တဲ့အတွက်ရွှေပြောင်းကလေးငယ်တွေအတွက်အဆင်ပြေမှုတွေရှိခဲ့တယ်လို့ဆိုပါတယ်ထိုင်းမြန်မာနယ်စပ်မှာတော့ရွှေပြောင်းလို့သမားတိန်းတဲ့ချီရှိပြီးရွှေပြောင်းစာတင်ကျောင်းတွေမှာကျောင်းထားတဲ့ကျောင်းသားဥယေကတော့14,000လောက်ရှိပါတယ်။တချို့ကတော့မိဘတွေကစင်ရဲနွမ်းပါပြီးအသိပညာနည်းတာတွေစားဝတ်နေရေးမပြည့်လည်တာတွေကြောင့်ကလေးတွေကိုကျောင်းမထားနိုင်တဲ့အတွက်စိုက်ခင်းနေတဲ့စက်ရုံအလုပ်ရုံတွေမှာကလေးအလုပ်သမားတွေလည်းရှိနေတာပါ။တက်ခရိုင်တွေမှာကလေးဥယေ9,000ထက်မနည်းရှိနေပေမဲ့ရွှေပြောင်းစာတင်ကျောင်းတွေမှာတော့ကျောင်းသားဥယေ14,000နဲ့ထိုင်းကျောင်းတွေမှာကျောင်းသား8,000လောက်ပဲစာသင်ကြားနိုင်တာဖြစ်ပါတယ်။မြန်မာပြည်တွင်းကကရင်ပြည်နယ်အစိုးရရဲ့ပညာရေးဌာနနဲ့ရွှေပြောင်းပညာရေးလှုပ်ဆောင်နေသူတွေပညာရေးဆိုင်ရာကိစ္စတွေဆက်ဆက်ပူးပေါင်းလှုပ်ဆောင်ခဲ့ပြီးတဲ့နောက်မှာတော့မြန်မာအစိုးရစစ်ဆန်ပွဲတွေကိုလွန်ခဲ့တဲ့၄နှစ်ခန့်ကစတင်ပြီးရွှေပြောင်းကလေးတွေကိုတရားဝင်ဖြေဆိုခွင့်ပေးခဲ့တာပါ။ရွှေပြောင်းစာသင်ကျောင်းကအောင်မြင်သွားတဲ့ကလေးတွေကိုတော့မြန်မာပြည်တွင်းကဆရာတော်တစ်ပါးဖြစ်တဲ့အရှင်စေကိန်းနာကတက္ကသိုလ်တက်ဖို့အတွက်အကူအညီပေးခဲ့ပါတယ်ဒီအတွက်နေဆက်ကဆယ်တန်းအောင်မြင်သွားတဲ့ကျောင်းသားကျောင်းသူတွေဟာမြန်မာပြည်ရင်းကတက္ကသိုလ်တွေနဲ့နိုင်ငံတကာတက္ကသိုလ်တွေမှာပညာသင်ကြားနေကြသူတွေလည်းရှိကြပါတယ်ရှင်
ထိုင်းမြန်မာနေဆက်ကရွှေပြောင်းစာသင်ကျောင်းကကျောင်းသူကျောင်းသားတွေဆယ်တန်းဆက်မပွဲဝင်ရောက်ဖြစ်ဆိုတဲ့အချိန်လေးကိုမအေးအေးမှတင်ပြတော့တာပါရှင်ခုတော့မြန်မာနိုင်ငံတွင်အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အခမ်းအနားကျင်းပတဲ့သတင်းဖက်ဆက်ရအောင်ပါအမျိုးသမီးတွေဟာအမျိုးသားတွေနဲ့တူစွမ်းဆောင်ရည်ရှိကြတဲ့အတွက်ခွဲခြားဆက်ဆံမှုတွေမြန်မာနိုင်ငံမှာရှိနေဆဲဖြစ်တယ်လို့ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အခမ်းအနားမှာပါဝင်ဟောပြောခဲ့ကြသူတွေကပြောပါရယ်အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အခမ်းအနားတွေကိုနေပြည်တော်နဲ့ရန်ကုန်အပါအဝင်မြန်မာနိုင်ငံနေရာအတော်များများမှာကျင်းပခဲ့ကြပါရယ်ဒီအကြောင်းအခမ်းအနားမှာကိုရိုင်းသတင်းသွားယူခဲ့တဲ့ VOA သတင်းထောက်ကိုထက်အောင်ခန့်ကတင်ပြပေးထားပါရယ်ရှင
်နိုင်ငံတကာအမျိုးသမီးများနဲ့အခမ်းအနားကိုမြန်မာနိုင်ငံမှာပြုလုပ်ခဲ့တာမှာ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဥဆောင်ပြီးကျင်းပတဲ့နေပြည်တော်အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆတ်စုကြည်တက်ရောက်မိန့်ခွန်းပြောကြားတာမှာအမျိုးသမီးခွင့်ရေးပုံမူရရှိလာခြင်းဖြင့်နိုင်ငံတကာနိုင်ငံရဲ့လူခွင့်ရေးစံချိန်စံနှုန်းများမြင့်မားလာမှာဖြစ်တယ်လို့အမျိုးသမီးတို့ရဲ့စွမ်းမကားကိုပုံမူအတုံးချလာနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုလည်းအထောက်အကူဖြစ်စေမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ရန်ကုန်မြို့တခင်မြပန်းချံမှာကျင်းပတဲ့အခမ်းအနားမှာတရဟောပြောခဲ့တဲ့စာရေးဆရာမဒေါက်တာတက်မြောင်ကတော့အမျိုးသမီးတို့ကိုပံ့ပိုးကူညီဖို့အတွက်အစိုးရကမြန်မာနိုင်ငံအမျိုးသမီးရအဖွဲ့ချုပ်ဖွဲ့စည်းထားတယ်လို့တခြားအမျိုးသမီးခွင့်ရေးတွေကိုစောင့်ရွက်ပေးနေတဲ့ NGO အဖွဲ့ကြီးတွေပါရှိနေပြီဖြစ်ကြောင်းပြောကြားခဲ့ပါတယ
်။အမျိုးသမီးအဖွဲ့တွေက network လုပ်ပြီးတော့မှအကုန်လုံးကရောက်နေတယောက်ချိတ်ဆက်ပြီးတော့မှရွရွထဲမှာရှိတဲ့အမျိုးသမီးတွေ၊ကျောင်းမှာရှိတဲ့အမျိုးသမီးတွေဒီ main ကလေးတို့ပေါ့နော်အကြီးငယ်လက်အရွယ်သုံးပါပေါ့အားလုံးဟာမင်းကလေးတွေနဲ့ပတ်သက်လာရင်ဘယ်ဟာကဖြစ်ငါတို့အပေါ်မှာအနိုင်ကျင့်တာဘယ်ဟာကဖြစ်တို့အခွင့်အရေးကိုလာပြီးတော့ချိုးဖောက်နေတာနော်ဘယ်ဟာကဖြစ်ဒါအမျိုးသမီးတွေကိုတံပိုးနှိမ့်ကြအောင်လုပ်နေတာဆိုတာမျိုးကိုသိနိုင်တဲ့ကိုပိုင်ညံမျိုးမွေးပေးရမှာကျမတို့
တခင်မြပိုင်းညံမှာကျင်းပတဲ့အခမ်းအနားမှာတက်ရောက်စကားပြောကြားပေးခဲ့တဲ့နောက်ထပ်စာရေးဆရာဦးညီပူလေးကတော့အမျိုးသမီးတွေပေါ်ခွဲခြားဆက်ဆံခြင်းမပြုတင်တော့ကြောင်းပြောပါတယ
်သူများနဲ့နှိုင်းရှင်တော့ကျွန်တော်တို့ဗမာနိုင်ငံအမျိုးသမီးတွေကခွဲခြားဆက်ဆံမှုနည်းပါတယ်ဒါပေမဲ့တချို့ဖျားကတော့တခါဒီနေရာနဲ့ကြော်ပြီးမကတော့အောင်ဆိုတာမျိုးတွေရှိပါသေးတယ်တကယ်တော့ကျွန်တော်တို့ဖျားသီးပင်နဲ့သူ့မိခင်ကနော်မေတော်မာယာမွေးခဲ့တာနော်ဟုတ်ရမယ်တော့မှာဒါတော့နော်အမေဆွဲရှိပါတော့အဲ့အတွက်မြို့သမီးကရှုံးညံ့နေနေလေဖွဲ့ကြဆက်ဆက်ပြီးအဲ့လိုကန့်လာတယ်ရတော့ဘမပြီမှာရှိနေပါသေးတယ်ဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတော့ကိုဟာချက်နေတော့မှာဖွဲ့ကြဆက်ဆက်နေတော့မှာဖွဲ့ကြဆက်ဆက်နေတဲ့စီဥတီနေအောင်မြန်မြန်ရောက်အောင်မြို့သမီးကိုဆောင်ရွက်နေတဲ့လူတွေကစူးစမ်းနေကြတော့
WLB မျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကလည်းနိုင်ငံတကာမျိုးသမီးများတွေအထိမ့်မဲ့အဖြစ်နဲ့ဒီကနေ့ကြေညာချက်ထုတ်ပြန်ခဲ့တာမှာဥပဒေနီလန်ရမြန်မာနိုင်ငံမှာမျိုးသမီးတွေကိုအကာအကွယ်ပေးမှုအားနည်းနေတဲ့အချက်တွေကို WLB ရဲ့မူဝါဒရေးရာဦးဆောင်သူဒေါက်တာနီညိုကထောက်ပြခဲ့ပါတယ
်။ဥပဒေစိုးမိုးရေးရမရှိဥပဒေပိုင်းကအားမကောင်းဥပဒေပတ်သက်တာတွေကလည်းပြောမဆိုလို့ရှိရင်ခံရတဲ့ပြည်သူလူထုဘက်ကနေပြီးတော့မှမှန်တကန်ရည်တည်မှုကခုချိန်ထိအားနည်းနေပဲဖြစ်တာပေါ့လေ။
ရန်ကုန်မြို့မှာဒီကနေ့ကျင်းပတဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့ခန္ဓာမှာနံပါတ်ကြီးစာရေးဆရာတွေနဲ့အမျိုးသမီးခွင့်ရေးတက်ကြွလှုပ်ရှားသူတွေတက်ရောက်ဟောပြောခဲ့ကြသလိုငင်းငင်းရေးတီးတန့်ရှိကိုမိုးအောင်ကလည်းတင်းတင်းချင်းများနဲ့ဖြောပြခဲ့ပါတယ်။ AAPBB နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်းမြန်မာနိုင်ငံကလည်းဒီကနေ့ကျင်းပတဲ့အပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့အထိမ့်မဲ့အဖြစ်နဲ့နိုင်ငံရေးကြောင့်မြန်မာနိုင်ငံအကြီးအကဲတီးတီးမှာဖက်စည်းထိမ့်သိမ်းခံကြရတဲ့အမျိုးသမီးတွေအတွေ့အကြုံကိုလည်းစူးစီးထားတဲ့အစီအစဉ်ခန်းစားတစ်စောင်ကိုထုတ်ပြန်ခဲ့ပါတယ်။လာမယ့်သတင်းပတ်ကုန်ပိုင်းမှာလည်းအပြည်ပြည်ဆိုင်ရာအမျိုးသမီးများနဲ့ကိုမြန်မာနိုင်ငံအတွေ့မှာဆက်လက်ကြီးပမယ့်အစီအစဉ်တွေလည်းရှိနေပါသေးတယ်ခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7 ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA American အတန်ရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လွှင့်မှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းစီစဉ်ကို email ကနေဆက်သွယ်လို့ရတော့ burmese@voanews.com ကိုဆက်သွယ်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်မတ်လ10ရက်ကြာရပြည့်နေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 30 နဲ့လိုင်းလမီတာ190ရောကနေည10နာရီထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဖက်ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကြမ်းမာရေးဦးအောင်ခင်းရဲ့မြန်မာအရေးသုံးသပ်ချက်နဲ့တိုင်ရင်သတင်းလွှာတွေကိုနားဆင်ကြမှာပါ။ဒီကနေ့ထုတ်လွှင့်ပေးမယ့်တိုင်ရင်သတင်းလွှာမှာကြားဖို့ရှိတာကတော့
လက်ရှိသည့်နှစ်ပါတီကပေါင်းမယ်ဆုပ်စည်းသွားမယ်ဆိုတော့သဘောထားထောက်ပြန်ခြင်းအချက်တွေတွေ့ရတယ်။ဒါလည်းကောင်းတဲ့ကောင်းခြင်းတစ်မျိုးပေါ့နော်။အကယ်သို့ပူပေါင်းသွားနိုင်တယ်ဆိုရင်လည်း
မွန်ပါတီပေါင်းစည်းရေးကော်မတီပြောခွင့်ရပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးပြောသွားတာပါရှင်။အပြည့်စုံကိုတော့နောက်ပိုင်းမှာထုတ်လွှင့်သွားပါမယ်။အခုအရင်ဆုံးတော့ကျန်းမာရေးကဏ္ဍကိုနားဆင်ကြရအောင်ပါ။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာ psoriasis ကိုအရေးပြားအသားအသက်များတဲ့ယောဂအကြောင်းတင်ပြထားပါရယ်မြန်မာနိုင်ငံမှာဒီ psoriasis အရေးပြားယောဂကလူသိနေပေမဲ့လို့အဖြစ်များတဲ့အရေးပြားယောဂအထက်မှာပါဝင်နေပြီးကုသရခက်တာမှုကျွမ်းကျင်သူနေတာပြတ်တာကုသတင်နေလို့အရေးပြားကျန်းမာရေးပညာရှင်တွေကအကြံပြုလိုက်ပါရယ်ဒီအရေးပြားအသားအသက်များတဲ့ယောဂဘာကြောင့်ဖြစ်ရပြီးတော့ဘလို့လက္ခဏာပုံစံတွေနဲ့ဖြစ်တာဘလို့ကုသကာကွယ်သင့်ပါတယ်ဒီအကြောင်းမြန်မာနိုင်ငံကအရေးပြားအထုကိုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါရယ်ရှင်
โอเคทุกคู่เสียวันจีดร.สุวินครับเนี่ยเราတို့ psoriasis လို့ခေါ်တဲ့အရေးပြားအသားတက်မြန်တဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာကြီ
းဒီယောဂါတစ်ကမ္ဘာလုံးဖြစ်များတယ်မြန်မာနိုင်ငံမှာမဟုတ်ဘူးဒီတရားမှာ2ယောက်လုံးလောက်ဖြစ်တတ်တယ်ဆိုတော့ဒါဖြစ်များတဲ့ရေပြားယောဂါကိုပြောလို့ရတယ်ဗျ
ဟုတ်ကဲ့ဆရာကြီးဒီယောဂါကဘယ်လိုအရေးပြားမှာဖြစ်တာလဲဆရာ
ဒီကရေပြားအသားတက်မြန်ပြီးတော့ထူလာတဲ့ယောဂါအတီးရပူဝင်တာလည်းမဟုတ်ဘူး။ပူဆွေးကြတာလည်းမဟုတ်ဘူး။ကုသရောဂါလည်းမဟုတ်ဘူး။နာကြီးလည်းမဟုတ်ဘူး။ကင်ဆာလည်းမဟုတ်ဘူး။ဘာဖြစ်နေတာလဲဆိုတော့ရေသားရောင်ရမ်းမှုဖြစ်ပြီးတော့အဲ့ဒီနေရာမှာရဲလာပြီးထူထူကွက်တွေပေါ်လာ။ပြီးရင်အပေါ်မှာအဖြူရောင်ကြီးပက်ပြီးကပ်နေတာမျိုးဖြစ်တယ်။အချို့ဆိုရင်ဒီလိုမျိုးတစ်ကွက်နှစ်ကွက်လောက်ပဲရှိတော့ဒီရောဂါဖြစ်လို့ဖြစ်နေမှတော့မသိကြဘူး။ဒါကဆက်ညင်ပဲအနေနဲ့တချို့ဆိုရင်တကူလုံးပေါ့နော်ဦးကောင်းကနေစပြီးတော့လက်ပွားချီပွားတကူလုံးဒီလိုအနီကွက်တွေကအကြီးကြီးဖြစ်ပြီးတော့တကွက်ရင်တကွက်ဆက်ပြီးတော့ရန်ဆိုးလုံးလို့တကူလုံးဒီကွက်တွေပုံးနေတယ်ဒီကထိုင်ရလွန်ခဲ့တဲ့အထိပဲဖြစ်တယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီယောဂါအဓိကဘာကြောင့်ဖြစ်ရလဲ
ဒီဆိုရင်းဆီဆိုတဲ့ယောဂါဘာကြောင့်ဖြစ်လဲဆိုတာတိတိကျကျအခုတည်းတော့မသိသေးဘူးပေါ့နော်အဲအခုနောက်ဆုံးတွေ့ရှိမှုတွေရတော့သေးတယ်မှာပြီးပြီတမျိုးပါပုံမှန်တဲ့ကိုလှုပ်ရှားထကြွနေပြီးတော့ဒီလက်ပတ်မှုနဲ့သူကအတူလိုက်ပါပြီးတော့ရေကြမ်းနေရာနဲ့မညောင်ရမ်းမှုဖြစ်စီတာဆိုတာတွေ့ရတယ်။အဲ့တော့ဒီသေးသေးကဘာကြောင့်မို့ဒီလိုထကြွလှုပ်ရှားနေလဲဆိုတော့အတိအကျမသိသေးဘူး။ဒါပေမဲ့သိနေတာကတော့အဲ့ဒီသေးသေးကရေကြမ်းရမ်းမှုဖြစ်စီတယ်။ရေကြမ်းရောင်တော့ညင်ညင်ကွာတယ်။အသားတက်တာကြီးရမ်းညံတယ်။သူကနေရေကြမ်းဆိုစာအုပ်တွေထပ်ထားဆိုအလွာတွေရှိတယ်။အောက်ဆုံးကောင်မှရေကြမ်းဆဲလေးကမွေးပွားလာတဲ့အပေါ်အစည်းလေးတက်လာတဲ့အစ်ကြီးရင်လာတဲ့အပေါ်လုံးရောက်ကန်ဒီမှာတလားပြေကန်ဒီမှာသူကတည်ဆုံသွားတယ်။နောက်အပေါ်လုံးကောင်မှကြီးနေနဲ့နှင်းရဲသုံးရဲနေပြီးတော့ရေချိုးရဲကွာပွားသွားတယ်။ဒါတလားကြာတယ်။ဒါရေကြမ်းဆဲလေးလဲလင်မှုတော့ပေါ့။အခုဖြစ်နေတာကတော့ဒီသေးသေးလုံဆောင်မှုကြောင့်ရေကြမ်းရောင်ရမ်းပြီးတော့ရေကြမ်းဆဲလဲလင်မှုကအရင်မြန်နေ။အောက်ဆုံးကနေမွေးပွားလာတဲ့ဒီရေကြမ်းဆဲလေးကနှင်းရဲသုံးရဲအတွင်းမှာအပေါ်လုံးရောက်လာအဲဒါမဲ့သူကတလားလောက်အသက်ရှင်ပါလိ။ဟိုနှစ်ရက်သုံးရက်ရှိသေးတယ်ဆိုသူကမသေးသေးဘူး။အဲတော့နောက်ထပ်ကလည်းဒီလိုမျိုးရဲ့ဆဲတွေကထပ်ထပ်ရောက်လာ။ရောက်လာတဲ့အခါကျတော့အဲ့ညာမှာရေကြီးအထူးအဖြူပတ်တွေဖြစ်တဲ့ယောဂါတော့
။ဟုတ်ကဲ့ဆရာကြီး။အစားအသောက်နဲ့ရောပတ်သက်လား
။အစားအသောက်နဲ့ရောမပတ်သက်ဘူးဗျ။အစားအသောက်ကြောင့်ဖြစ်တာမဟုတ်ဘူးလို့အစားအသောက်ကြောင့်လည်းပူလည်းမဆိုးဘူးပြက်လည်းမပြက်တာ။ဟု
တ်ကဲ့။အဲ့တော့ပူဆိုးနိုင်တာတွေရောဘာတွေရှိလဲဆရာကြီး။
ပူဆိုးနိုင်တဲ့အရာတွေရှိရဲ့ဗျာ။ဒီငုံကဲကရေကြီးရောင်ရမ်းပြီးတော့အထီးမခံဘူးဖြစ်နေတာ။အဲ့ဒီချိန်မှာကိုကကုတ်တာလို့ချစ်တာလို့ဖဲ့လိုက်တာလို့ရေပြားပုံပဲ့တာလို့ထိခိုက်ဒဏ်ရာဖြစ်တာလို့မီလောင်တာဖြစ်တယ်ဆိုရင်တော့ပူပြီးတော့များလာတယ်။ ောက်တစ်ခါဆောင်းနှင်းလိုမျိုးလေးဒီလိုဤပြီးတော့အသားပတ်တဲ့ယာစီမှာဆိုရင်လေဒီကောင်ကပူဆိုးကြတယ်ဆိုလိုချင်တာအရေရာအခြေအနေပြောင်းလဲလာနေတယ်ဒီကောင်ကကြွက်ကြွက်လာနောက်တစ်ခါလေကြောင်းနာတယ်လေကြောင်းပိုးဝင်တယ်သက်ရှူလမ်းကြောင်းပိုးဝင်တယ်နောက်တချို့တောက်ဆေးတွေရှိတယ်အဲ့ဒီဆေးတွေကြောင့်လေဒီယောဂပူဆိုးစီတတ်တယ်ရှိတယ်ဒါကြောင့်မို့လို့တောက်ဆေးတွေကိုလည်းတစ်ချက်သတိထားမယ်ဒီလိုဖြင့်ကော်တီဇုန်လို့ခေါ်တဲ့စတီရိုက်တောက်ဆေးတွေကဲကဲတောက်ဆေးတွေကလိုဂရင်းဆိုတဲ့ခွင့်ကြားဆေးတစ်မျိုးနဲ့ဘူပန်နလောဆိုရဲကြီးကြစီတမျိုးဟာဒီယောဂကိုငကူထက်ပူပြီးဆိုးနေတယ
်ဟုတ်ကဲ့ဆရာအဲ့တော့ယောဂကဖြစ်လာရင်ဘလို့ပုံစံမျိုးတွေရှိလဲ
သူကဟိုပရမပြောခဲ့ဒီလိုပဲတကွနှုတ်ခွက်ကြည့်လို့ဒီကိုယ်လုံးလည်းဖြစ်နိုင်တယ်အဲ့လိုမျိုးကသူကပုံစံမျိုးမျိုးဖြစ်နိုင်တယ်အဲ့တော့အများဆုံးတွေ့ရတဲ့ပုံစံကတော့ရေပြားမှာအနီးဆက်လေးပေါ်လာတယ်အဲ့ဒီအနီးဆက်လေးကတစ်စီးစီးကြီးလာပြီးတော့အဖက်လေးပေါ်လာတယ်အဲ့အဖက်လေးကိုခွာလိုက်ရင်အောက်မှာတွေးဆူပြီးတော့ပြန်ခဲ့တယ်ပြီးရင်အဲ့ကွက်တွေကထပ်ကြီးလာတယ်ဒီရင်တောင်စေတို့ဒူးတို့လက်မောင်းတို့ခြေတော်တို့လက်ပွားတို့ခြေပွားတို့ဥကောင်းတို့လက်သေးခြေသေးတွေတို့ကျောအောက်ပိုင်းနေရာတွေတို့ပုတ်တိုက်နေနေရာတွေမှာဖြစ်များဆုံးဖြစ်တယ်ပြင်းလေကိုကနာဒိညာတစ်ဖက်လုံးမှာညီညာဖြစ်တာများတယ်နောက်တချို့ဆိုရင်လက်သေးမှာအပေါက်သေးသေးလေးနေနေတွေ့ရလက်သေးထူတာကျန်းတာခြောက်နေတာအဲ့လိုမျိုးလည်းဖြစ်တယ်နောက်တစ်ခါဖြစ်တတ်တာတမျိုးကတိုင်းမျိုးရင်ဘတ်တို့ရင်သားအောက်တို့ပေါင်ကြံတို့တင်မကြတို့လေငါတို့ဟိုခြေလက်ကွေးလေးကြားနေရာတွေမှာသူကဖြစ်တာကွာအဖြစ်နေတယ်ဒါမှလည်းအဲ့မှာဖြစ်နေဒီဂျိုင်းဆိုတာချွေးထွင်အောင်နေရာခင်ရခဲ့တယ်ဒီအခုယူရောင်ရမှုဖြစ်နေတဲ့အခါကျတော့နေရာထိုင်ရတာရန်ချင်းလုံးပူပြီးဆက်ပြီးတတိယဖြစ်နေတယ်လူလူပုံစံတော့ရှေ့ဖြစ်တယ်နောက်ကလည်းလေးမှလည်းဒီဟာဖြစ်တတ်ကြည့်အထူးဖြင့်ဒီမှာလေရောင်းနာပြီးဆိုရင်အဲ့ဒီလေရောင်းနာရဲ့ပိုးကြောင့်ကိုခန္ဓာမှာမိုးရေဆက်လို့အဆင်ပြေနေလေအများကြီးပေါ်လာဒါမှလည်းလေရောင်းနာပျောက်ပြီးတဲ့အခါမှာတော့အဲ့ဒီဆက်လေးကကျွတ်ကျွတ်ပြန်ပျောက်သွားတတ်တယ်နောက်ကတခုရှိတာကရွှေရေးစစ်ဖြစ်တဲ့လူတွေက300ရာခိုင်နှုန်းတော့မှာတဲ့အစ်စ်တွေနာတဲ့တွေကြအထူးဖြင့်လက်ချီတို့ကအစ်စ်ငယ်လေးတွေစနာတယ်ဟိုကားလိုပါလို့အစ်စ်တွေအကြီးတွေသိမ့်မနာဘူးအဲ့တော့ရေပြားမှာယောဂပြင်းထန်ရင်ဒီအစ်စ်နာကလည်းပြင်းထန်တယ်ရေပြားမှာတက်တာရင်အစ်စ်နာကလည်းတက်တာသွားတယ
်ဟုတ်ကဲ့ဆရာပုံစံတွေကမျိုးစုံရှိတော့ဒီယောဂရဲ့လိုဘလိုမျိုးသတ်မှတ်ဆုံးဖြတ်နိုင်မလဲ
ဟုတ်ကဲ့အဲ့အကြောင်းမို့တက်နိုင်ရင်တော့ဒီဟာရေပြားကြောင်နဲ့တွေ့တာတော့ကောင်းတယ်ဗျရေပြားကြောင်ကဒီလူနာရဲ့ဖြစ်တဲ့ပုံစံကိုကြည့်ပြီးတော့ယောဂတမန်နိုင်ကြပါလေလိုအပ်တယ်ခွဲရခက်တယ်ဆိုရင်တော့တည်ပြုဖို့လေအသားစားအလီနေနေယူပြီးတော့တခွဲခန်းပို့ပြီးစခစ်ပေးပြီးတော့လုပ်လို့ရပါလေ
ဟုတ်ကဲ့ဆရာဒီယောဂဖြစ်လာတာသိကြပြီဆိုရင်ကုသမှုအပိုင်းရော
ကုသမှုပြောခင်မှာကုသမှုရဲ့ရည်ရွယ်ချက်နှစ်ခုရှိတယ်ဗျခုနပြောတဲ့ရည်ပြားရောင်ရမ်းနေတယ်ဆိုတော့ဒီရည်ပြားရောင်ရမ်းနေအများဆုံးဖြောချဖို့အဲ့ဒါရည်ရွယ်ချက်တစ်ခုနောက်တစ်ခါထူပြီးတော့အဖက်တွေကွာနေတဲ့အခါကျတော့ဒီရည်ပြားမှာအဖက်တွေရှင်းနေလို့မကောင်းဘူးတဲ့ခွာကြတယ်အဲ့တော့ဖက်ကွာတာကိုအများဆုံးထိန်းချုပ်ဖို့ဆိုပြီးတော့ရည်ရွယ်ချက်ရှိပါတယ်။အဲ့ဒါကြီးအတွက်ကိုလူမျိုးပုံစံတော့ယောဂအခြေအနေလူနာရဲ့တကူကျမ်းစာရေးအခြေအနေအသက်အဲ့ဒါတွေကိုပေါင်းချုပ်စဉ်းစားပြီးတော့ဒီတယောက်ချင်းစီလိုက်ပုံစံချပြီးကုရတယ်။အခုလိုလဲဆိုတော့ဒီယောဂနာတာရှိယောဂပြန်လေးဖြစ်တဲ့တွေဆိုတော့အချိန်ကြာကြီးကုရတယ်။ပြီးတော့ကောင်းသွားပြီဆိုရင်လည်းကောင်းတာကိုဆက်ထိန်းထားဖို့အတွက်စီးတချို့ကိုဆက်ပြီးတော့တုံးဆွဲဖို့လူကောင်းလူမယ်ဆိုတာကိုကြိုပြီးတော့ပြောထားရတယ်။ကိုယ်ရဲ့အခါကျတော့လေးစည်းတွေတောက်စည်းတွေထိုးစည်းတွေတော့ရောင်ချီရစည်းတွေလေးစားဆိုပြီးအမျိုးမျိုးရှိတယ်ဗျအဲ့ဒီအမျိုးမျိုးကိုတွဲဖက်ပြီးတော့ကုတာပေါ့နော
်ဟုတ်ကဲ့ကာကွယ်မှုအပိုင်းနေ
တ
ယ်ဟော
ဒီယောဂတယောက်နဲ့တယောက်တော့တိတိနဲ့ကုဆက်တာမို့ဒါပေမဲ့တစ်ခုရှိတာကဒီချင်းပေါ့နော်ဒီမျိုးမျိုးပြီးစားကပြီးသွားမှရှိရင်သားကြီးမှလည်းရောက်သွားတတ်တယ်ပြင်နိုင်ရင်သုံးမှုတစ်ပုံရှိတယ်အဲ့တော့ကိုယ်အမျိုးရင်းမှာဒီဆိုလေးစည်းသားတဲ့ညာနဲ့ယောဂရှိတယ်ဆိုရင်တော့ကိုကဒီကံဖြစ်တာလို့ပုတ်တာလို့ကုတ်တာလို့စွပြီးတဲ့ဥစ္စာမျိုးတွေကိုတော့ရှောင်ရှားခြင်းနဲ့အဲတခြားတာဝယ်ဖို့ဆိုပြီးတော့မရှိပါဘူ
း။ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးအနေနဲ့ဆရာကြီးဘာအကြံပေးနေသေးလဲ
။ဒီယောဂကဘာမှမလူပြင်းနေတယ်။သို့တော်လည်းအဖြစ်ကမနေဘူးဖြစ်များတဲ့လူတွေပြောလို့ရတယ်။ပြီးတော့ဒီယောဂကကုသခဲ့တယ်ဆိုတော့ရေရဆရာအောင်နဲ့ကုသပါလို့အကြံပေးခြင်း
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ။
psoriasis အရေးပြအသားတက်မြန်တဲ့ယောဂအကြောင်းကိုဝင်းမင်းကမေးမြန်းတင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကနေကြာတာပြင်းနဲ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ခန္ဓာကိုထုတ်လွှင့်ပါမယ်။စစ်တပ်ပိုင်းလုပ်ငန်းတွေကစီးပွားရေးလှုပ်ဝကြီးအုပ်ထားတဲ့အတွက်အရက်သားတစ်ပိုင်းအစိုးရအနေနဲ့စီးပွားရေးလမ်းစဉ်အကောင့်ထဲဖော်ဖို့အခက်အခဲဖြစ်နေရပုံကိုဥအောင်ခင်ကသုံးသပ်ရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြထားပါရရှင်။
ဆိုရစီဘွားရေးလမ်းစဉ်အောင်မြင်စွာအကောင့်တွေဖော်နိုင်ဖို့အတွက်တပ်မတော်ဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ဖို့လိုအပ်ကြောင်း စီးပွားရေးရည်မှန်းချက်အောင်မြင်ရေးအတွက်တပ်မတော်ရဲ့ပူးပေါင်းဆောင်ရွက်မှုနဲ့ကူညီမှုဟာမရှိမဖြစ်လိုအပ်နေကြောင်းကုန်တယ်ဆက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးဒေါက်တာဦးမြင့်ကလွန်ခဲ့တဲ့ဒီဇင်ဘာလ9ရက်နေ့ကရန်ကုန်မှာပြောသွားပါတယ်စစ်တပ်ပိုင်ကုမ္ပဏီနဲ့စစ်တပ်နဲ့ဆက်ဆက်နေတဲ့ကုမ္ပဏီတွေမြမစီးပွားရေးကိုလက်ဝကြီးအုပ်ထားတာကြောင့်သူတို့ရဲ့အခုအညီမရရင်အစိုးရစီးပွားရေးလမ်းစဉ်မအောင်မြင်နိုင်တဲ့သဘောပါပဲမြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဥပိုင်လီမိတက်ကိုစစ်တပ်ကတီထောင်ပြီးစီးပွားရေးလုပ်နေတာအနှစ်30နီးပါးရှိနေပါပြီမြမစီးပွားရေးကော်ပိုရေးရှင်းဟာကုန်ထုတ်လုပ်ငန်းအဖျော်ယမကာဝန်ဆောင်လုပ်ငန်းစိတ်ကမ်းလုပ်ငန်းတယ်လီကွန်နဲ့ပေယူပို့ဆောင်ရေးလုပ်ငန်းတွေကိုလုပ်ကိုင်နေကြောင်းwebsite မှာပေါ်ပြပါတယ်စီးပွားရေးဥပိုင် limited ဟာလုပ်ငန်းအမျိုးအစား60ကျော်လုပ်ကိုင်နေပြီးကျောင်းမြေလုပ်ငန်းကိုအဓိကထားတဲ့ company ဖြစ်ပါတယ်မြန်မာ imperial jade company limited ဆိုတဲ့ဥပိုင်ကျောက်စင်း company ဟာထင်ရှားပါတယ
်ဦးသိန်းစိန်အစိုးရလက်ထက်2012ဩဂုတ်လမှာမြန်မာစီးပွားရေးဥပိုင် limited 22ကြိမ်မြောက်အရရဆိုင်ရာနှစ်ပတ်လည်အစီရင်ခံစာထုတ်ပြန်ပါတယ်ပထမဦးစားပေးကတမရော်သားများနဲ့သူတို့ကိုမိခိုတဲ့ဇနီးသားသမီးများတက်တာချောင်ချီရေးဖြစ်ပါတယ်ဒုတိယကတော့စစ်မှုထမ်းဟောင်းတွေနဲ့သူတို့ကိုမိခိုနေတဲ့ဇနီးသားသမီးတွေတက်တာချောင်ချီရေးဖြစ်ပါတယ်တတိယဦးစားပေးကပြည်သူလူထုတက်တာချောင်ချီဖို့အတွက်အထောက်အကူပြုရေးဖြစ်ပြီးနိုင်ငံတော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုအထောက်အကူပြုရေးဟာနောက်ဆုံးဦးစားပေးဖြစ်ပါတယ်ဒါကြောင့်စစ်တပ်လက်အောက်ခံလုပ်ငန်းတွေထဲမှာစစ်မှုထမ်းဟောင်းကိုအလုပ်ပေးကျင်တာနဲ့အရှုံးခံပြီးလုတ်ကင်တာတွေရှိပုံရတယ်လို့2015ခုထုတ် Adam Smith International အစီရင်ခံစာမှာဖော်ပြထားပါတယ
်အများဆုံးကောင်းအောင်ရတဲ့လုပ်ငန်းတွေကိုစစ်တပ်ပိုင်ကုမ္ပဏီကလက်ဝကြီးအုပ်ထားတဲ့အတွက်သူတို့နဲ့အဆက်အသွယ်ရှိတဲ့နိုင်ငံခြားကုမ္ပဏီကသာမြန်မာပြည်မှာစီးပွားရေးလုပ်နိုင်တယ်လို့ဖြစ်နေပါတယ်စစ်တပ်ရဲ့အခမ်းအနားကြီးမားတယ်လို့စစ်တပ်ပိုင်ကုမ္ပဏီတွေလည်းကြီးထွားလာကြပါတယ်ဒီစစ်တပ်ပိုင်ကုမ္ပဏီကြီးတွေနိုင်ငံတကာစာနှုန်းအတိုင်းလုတ်ကင်နိုင်မှုအတွက်အမေရိကန်ကုမ္ပဏီတွေကအကူအညီပေးနိုင်တယ်လို့ဝါရှင်တန်အခြေစိုက်အာဆီယံအမေရိကန်စီးပွားရေးကောင်စီဝင်တဦးကပြောဆိုကြောင်း2019ဖေဖော်ဝါရီလ1ရက်နေ့ထုတ် Financial Times သတင်းစာမှာဖော်ပြပါတယ်မြန်မာစီးပွားရေးဥပိုင် Limited ကိုစစ်မှုထမ်းဟောင်းနဲ့လက်ရှိစစ်မှုထမ်း3သိန်းကျော်ကပိုင်ဆိုင်ပြီး2016မှာဒေါ်လာ95သန်းအမြတ်ရရှိကြောင်သိရှိရပါတယ
်ဒါကတော့ထုတ်ဖို့ပြောဆိုတဲ့အမြတ်အစွန်းဖြစ်ပါတယ်မထုတ်ဖို့တဲ့အမြတ်အစွန်းဘယ်လောက်ရှိမယ်ဆိုတာကိုခံမှန်းနိုင်ပါတယ်2014မှာကျောက်စိမ်းလုပ်ငန်းဝင်ငွေဒေါ်လာတန်း3000ကျော်ရှိမယ်လို့အင်္ဂလန်အခြေစိုက် Global Witness အဖွဲ့ကခံမှန်းပါတယ်စစ်တပ်ကုမ္ပဏီတွေဟာအငင်းစားဗိုလ်ချုပ်ကြီးတွေရဲ့မိသားစုပိုင်ကျောက်စိမ်းလုပ်ငန်းတွေနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်စီးပွားရေးဥပိုင် Limited ကိုစစ်ဦးစီးချုပ်ခေါင်းဆောင်တဲ့ဘူဂျိုကြီးတစုကအုပ်ချုပ်တာမို့ပြီးကြကဘာတစ်ခုလို့ဖြစ်နေတယ်လို့ Financial Times ကဆိုပါတယ်စစ်တပ်ကုမ္ပဏီနဲ့ Crony အရင်းရှင်တွေကိုကင်တွယ်ဖို့ကိစ္စမှာအစိုးရသက်ဟာအတော်တတိထားနေရတယ်လို့လည်းဖော်ပြထားပါတယ်စစ်တပ်ပိုင်ကုမ္ပဏီတွေပြုပြင်ပြောင်းလဲရေးကိုအမေရိကန်ကအများကြီးကူညီနိုင်တယ်လို့ဆိုပါတယ
်တိုင်းပြည်စီးပွားရေးကိုစစ်တပ်ကလက်ဝကြီးအုပ်အမျက်ထုတ်နေတယ်လို့ပြည်တွင်းပြည်ပမှာနားလည်ထားကြပါတယ်ဒါကြောင့်တမတော်ဟာရယူလိုမှုအ ਨੇ ဆုံးနဲ့ပြစ်ဆက်နိုင်မှုအများဆုံးအဖွဲ့အစည်းဖြစ်ကြောင်းဂျန်နရီလ4ရက်နေ့ကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပြောသွားတာကိုတာအန်တော်ဖြစ်နေကြပါတယ်စစ်တပ်ပိုင်ကုမ္ပဏီတွေဟာစစ်မှုထမ်းနဲ့မိခိုသူမိသားစုကိုအခုအညီပေးနိုင်တဲ့အဆင့်မရောက်သေးဘူးလို့လည်းမြင်ကြပါတယ်တပ်ထဲမှာစစ်ဘုံနဲ့စစ်သားခွဲခြားတယ်လို့စီးပွားရေးမှာလည်းခွဲခြားထားတာမို့စစ်ဘုံတိုက်ဆောက်စစ်သားဂျိုင်းတောက်ဆိုတဲ့စကားပေါ်ထွက်လာပုံရပါတယ်လွတ်တော်ကိုယ်စားလှယ်25ရာခိုင်နှုန်းနဲ့အရေးကြီးတဲ့ဝန်ကြီးဌာန3ခုကိုစစ်ဘုကယူထားပြီးတပ်မတော်ဟာနိုင်ငံရေးလုံခြုံရေးကကင်းလွတ်ရမယ်လို့ဘူလောင်းအပတ်စဉ်59တင်ဆန်းစင်ပွဲမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကပြောပြန်ပါတယ်။နိုင်ငံခြားခီးစဉ်တွေမှာလည်းဗိုလ်ချုပ်မှူးကြီးကိုနိုင်ငံခေါင်းဆောင်တဦးတစ်ဖွဲ့ကြိုးစူးဧကခံကြတာတွေ့ရပါတယ်။အရသာတစ်ပိုင်းအစိုးရကမှအရင်ဒဏ်ခတ်ခံရတဲ့စစ်ဘုကြီးတွေနဲ့သူတို့ရဲ့ခရိုနီတွေဦးဆောင်တဲ့စီးပွားရေးလုပ်ငန်းတွေဟာနိုင်ငံတကာကအသိအမှတ်ပြုတဲ့အဆင့်ကိုရောက်ရှိနေပြီဖြစ်ပုံရပါတယ်ခင်ဗျာ
ဥ ဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်အပတ်စဉ်ကဏ္ဍကိုကြားခဲ့ရတာပါရှင်။အခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တိုင်းရင်းသတင်းလောကဏ္ဍပါ။ BNI ဝိုင်းတော်သားတွေကတင်ဆက်ထားပါတယ်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွာကကြွဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမကအာမီပါ။ဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတပ်မတော်နဲ့ကရင်မျိုးသားအစည်းအရုံး KNU တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံလူထုရာကနန်းနေရက်ကနေစွန့်ခွာနေရပါတယ်။တရုတ်မြန်မာနိုင်ငံသားတရားမဝင်နေဆက်ဖြတ်ကျော်မှုများကိုပူးပေါင်းတိုက်ဖြတ်နိုင်ဖို့မြန်မာတရုတ်နယ်ဆက်ဆက်ဆံရေးရုံးတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်
။ကျမကနန်းဟောင်ပါရှင်တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာအစိုးရတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံလူထုရာကနန်းနေရက်ကနေစွန့်ခွာနေရပါတယ်။မတ်လ6ရက်နေ့မွန်းလွဲပိုင်းကကရင်ပြည်နယ်ဖားပွန်ခရိုင်လောတော်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တာပါ။လမ်းဖောက်လုံမယ်ဆိုပြီးအင်အားနဲ့ဝင်ရောက်လာတဲ့အစိုးရတပ်မတော်နဲ့ဒေသအတွင်းအခြေချနေထိုင်တဲ့ KNU တပ်မှန်၅လှုပ်ရှားစစ်ကြောင်းတို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားချိန်မကြာမြင့်ပေမဲ့အခု2018ခုနှစ်ဦးပိုင်းကစလို့နှစ်ဖက်အကြားတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့တဲ့အပြင်အင်အားလုံးရင်းနဲ့ဝင်ရောက်လာတဲ့အစိုးရတပ်မတော်စစ်ကြောင်းတွေကြောင့်ကျေးရွာ၁၀ခုကဒေသခံရာကနန်းဟန်နေရစွန့်ခွာနေကြရတယ်လို့ KNU ရဲ့ဖပွန်ခရိုင်အမြင့်တအဖွဲ့ဝင်ဘဒူစောဝော်ကပြောပါတယ်။ကရင်အမျိုးသားစည်းရုံး KNU ဟာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး MCA စာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ခိုင်အဖွဲ့တစ်ခုဖြစ်ပါတယ်။
ရှမ်းပြည်ရှိပိုင်းကျိုင်းတုံမြို့အချင်းထောင်မှာခုနှစ်လကြာဖမ်းဆီးချုပ်နှောင်ထားခြင်းခံရတဲ့ရှမ်းပြည်တပ်မတော် RCSS SSA ရဲ့တပ်မတော်ဒါနဦးကိုပြန်လည်လွတ်ပေးလိုက်ပြီလို့ RCSS SSA ရဲ့ကျိုင်းတုံမြို့ရုံးတာဝန်ခံကပြောပါတယ်။မတ်လ9ရက်နေ့မနေ့ပိုင်းကတပ်မတော်စစ်ဖက်လုံခြုံရေးကနေပြန်လွတ်ပေးခဲ့တာပါ။ဇိုက်လုံနဲ့ဇိုက်ဆူလုံတို့နှဦးကိုပြီးခဲ့တဲ့နှစ်ဇူလိုင်လ25ရက်နေ့ကမိုင်းဆက်ခရိုင်မိုင်းပြင်းမြို့နယ်မိုင်းပူးလုံအုပ်စုမှာဒေတာတွင်လှုပ်ရှားနေတဲ့အစိုးရတပ်မတော်ကဖမ်းဆီးလိုက်ပြီးတော့လက်နဲ့လက်ဝဲကင်ဆောင်မှုစကားပြောဆက်ကင်ဆောင်မှုလူထုထံကအခွန်ကောက်ခံမှုတွေနဲ့ကျိုင်းတုံမြို့အချင်းထောင်မှာခုနှစ်လကြာချုပ်နှောင်ထားတာဖြစ်ပါတယ်
တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အတွင်းကထင်းသွားရှာဖွေတဲ့ကျေးလက်ရွာသား29ဦးကိုအမည်မသိလက်နက်ကိုင်လူတစုကဖမ်းဆီးခေါ်ဆောင်သွားရာကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။မတ်လ3ရက်နေ့ကဖမ်းဆီးခေါ်ဆောင်သွားပြီး၂ရက်အကြာမှာပြန်လည်လွတ်ပေးခဲ့တာဖြစ်ပါတယ်။ရွာသားတွေပြန်လည်လွတ်မြောက်ဖို့မွန်ပြည်သစ်ပါတီကလိုက်လံရှာဖွေရာကနေအဆိုပါလက်နက်ကိုင်အုပ်စုနဲ့တိုက်ပွဲဖြစ်ပွားခဲ့သေးတယ်လို့မွန်ပြည်သစ်ပါတီဘက်ကပြောပါတယ်။အဲ့ဒီနောက်ပိုင်းမှာရွာသားတွေပြန်လည်လွတ်မြောက်လာတာဖြစ်တယ်လို့လည်းပြောပါတယ်
ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရငင်းချင်းရေးကော်မရှင်တို့ရန်ကုန်မြို့ရှိအမျိုးသားပြည်နယ်တင့်မြင့်ရေးနဲ့ငင်းချင်းရေးဗဟိုဌာန NRPC မှာတွေ့ဆုံကြပါတယ်မတ်လ9ရက်နေ့နာနဲ့ပိုင်းကတွေ့ဆုံကြတာပါ KNPP ကတော့ညညတော်တိုင်းတလူမျိုးများဖက်ဒရယ်ကောင်စီရက်တီချက်အတိုင်းဆွေးနွေးပြီးဦးတိန်စိန်အစိုးရနဲ့ပြည်နယ်အဆင့်ပြည်ထောင်စုအဆင့်ငင်းချင်းရေးတဘောတူစာချုပ်ကိုဆက်လက်အကောင့်ထဲဖော်လိုတယ်လို့တွေ့ဆုံဆွေးနွေးမှုအပြီးထုတ်ပြန်ကြေညာပါတယ်ကရင်မျိုးသားတွတ်တဲ့ရေးပါတီ KNPP ဟာဒီဇင်ဘာလက၎င်းတွတ်တပ်ဖွဲ့ဝင်၄ဦးကိုတပ်မတော်ကဖမ်းဆီးတပ်ဖြတ်လို့ NLD အစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်လက်မှတ်ရေးထိုးဖို့ပြင်ဆင်ထားချက်ကိုပြက်ပြားစေခဲ့ပါတယ်
မင်္ဂလာမြန်မာနယ်စရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းမှာမြန်မာဘက်ကလုံခြုံရေးတပ်ဖွဲ့တွေတိုးချထားတဲ့ကိစ္စကိုမင်္ဂလာနယ်ခြားဆောင်တပ်ကကန့်ကွက်လိုက်ပါတယ်မတ်လ၂ရက်နေ့ကဘင်္ဂလားဒေ့ရှ်နိုင်ငံပင်ဒရာဘင်ခရိုင်နတ်ကျောက်စိုးရီမြို့နယ်ခေါင်းတုံးစခန်းမှာကျင်းပတဲ့နှစ်ဖက်နယ်ခြားဆောင်တပ်တပ်မှုအစစ်ဆွေးနွေးပွဲမှာဘင်္ဂလားဘက်ကအခုလိုကန့်ကွက်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ် The Daily Star တင်ဆက်မှာဖော်ပြထားပါတယ်ဆွေးနွေးပွဲကိုအမတ်တင့်နဲ့ခြားဆောင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးစောစီယာလင်းဦးဆောင်တဲ့အဖွဲ့ဝင်၉ဦးနဲ့ဘင်္ဂလားနယ်ခြားဆောင်တပ်ဖက်အမတ်34 BGB တပ်ရင်းမူဒုတိယဗိုလ်မှူးကြီးမွန်ဆူရော့ဘ်ဟာဆန်ခန်ခေါင်းဆောင်တဲ့အဖွဲ့ဝင်၆ဦးတက်ရောက်ခဲ့ပါတယ်။အစည်းအဝေးပြီးမှဘင်္ဂလားမြန်မာနိုင်ငံနဲ့ကြားဆောင်တဲ့တွေပူးပေါင်းပြီးမတ်လမကုံမီနယ်စပ်မှာပူးရဲလုံခြုံရေးဆောင်ရွက်ဖို့သဘောတူခဲ့တယ်လို့လည်းဘင်္ဂလားထုတ်သတင်းစာမှာဖော်ပြထားပါတယ်။
တရုတ်မြန်မာနိုင်ငံကြားတရားမဝင်နယ်စပ်ဖြတ်ကျော်မှုတွေကို ူပေါင်းတိုက်ဖြတ်နိုင်ဖို့မြန်မာတရုတ်နယ်ဆက်ဆက်ဆံရေးယုံတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်။မတ်လ6ရက်နေ့ကဖွင့်လှစ်လိုက်တဲ့အဲ့ဒီယုံမှာတရုတ်မြန်မာနိုင်ငံအကြားညှိနှိုင်းဆွေးနွေးမှုတွေလှဆင်ပြုလုပ်နိုင်ဖို့ဒီစဲဥပဒေတွေနဲ့အညီမှုခင်းတွေကိုစုံစမ်းဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့မြန်မာနိုင်ငံရဲ့ပြည်ထရေးဌာနကဒုတိယဝန်ကြီးပိုချုပ်အောင်စိုးကအဖွင့်မင့်ခွန်းမှာပြောကြားပါတယ်အဲ့ဒီခန်းနားမှာတရုတ်နိုင်ငံယူနန်ပြည်နယ်ကအရာရှိတွေအများပြားတက်ရောက်ကြပါတယ်အဆိုပါယုံလိုမျိုးကိုရှင်းရွှေဟော်မိုင်းတိန်လောက်ကိုင်နမ်ဆန်မူဆယ်ရွှေလီနဲ့ကချင်ပြည်နယ်ဘက်မှာတော့လွယ်ကျယ်လာရင်စတဲ့တရုတ်မြန်မာနယ်စပ်မြို့တွေမှာတရုတ်မြန်မာနယ်စပ်ဆက်ဆံရေးယုံတွေဖွင့်နေထားပြီးဖြစ်ပါတယ်
ကျင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။နေပြီးတော့အစိုးရဥဆောင်ပြီးတော့ဖော်ဆောင်နေတဲ့တနိုင်ငံလုံးအပြစ်ခတ်ရေးဆေးရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးဖို့ညွညွတ်တော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ရည်တည်ချက်အတိုင်းဆက်လက်ရည်တည်ဆွေးနွေးသွားမယ်လို့ Greenie အမျိုးသားတိုးတက်ရေးပါတီ KNPP ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Greenie လူထုကရော KNPP ရဲ့ငြိမ်းချမ်းရေးမူဝါဒနဲ့ဖြစ်တည်နေတဲ့အနေအထားပေါ်ဘယ်လိုသဘောထားရှိပါသလဲ။ဒီလီထက်ကနေစူးစီးတင်ဆက်ပေးထားပါတယ်
။တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးစာချုပ် NCA လမ်းကြောင်းအတိုင်းသွားနိုင်ဖို့ဗုဒ္ဓဟူးနေ့ကတွဲဆုံဆွေးနွေးကြပါတယ်။တရားပြည်နယ်မှာတော့ဇိုးရင်စိတ်တွေအကြောက်တရားတွေဖြစ်ပေါ်နေကြတယ်လို့ Greenie ဒုက္ခတဲ့စခန်းနေဦးအာကီကပြောပါတယ်
။ခေါ်သူဆိုရင်ဒီတော့အဲ့လိုမျိုးဖြစ်မဲ့ဒါအဆွေးနေကြတဲ့ရောက်တဲ့ရမှာတော့ဆက်လာပျောက်နေမှာကအဲ့ဒီကနေဆက်ရခိုင်တော့မှာတော့
KNPP ဟာ NCA လမ်းကြောင်းအတိုင်းဆက်လက်သွားမယ်ဆိုပေမဲ့ပြည်내အတွင်းဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်နိုင်ငံရေးအရရောငိမ့်ချမ်းရေးအရပါထိခိုက်မှုအများကြီးရှိနေတယ်လို့ Greenie အမျိုးသားတိုးတက်ရေးပါတီ KNPP အထွေထွေအတွင်းရင်မူဦးရွှေမျိုးတန်ကပြောပါတယ
်။လူချင်းတွေအားလုံးပြည်မကူစားနေတဲ့ခြေတွေဒီဘက်မှာရှိတဲ့ဒီကောင်းဆောင်တွေရောအလဲလက်ကောင်းဆောင်အောက်ခြေရေးပေါ်ထိစိတ်ဓာတ်တွေကိုပြောင်းပြီးတော့ကူစားနိုင်တဲ့ထိချင်းတိုင်းတဲ့သုံးတရားလုပ်မယ်။
ကရားပြည်နယ်က Greenie လူထုကတော့ KNPP ကနေပြည်နယ်အဆင့်ပြည်ထောင်စုအဆင့်ငိမ့်ချမ်းရေးလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူထုတွေလွတ်လွတ်လပ်လပ်သွားလာလောက်ကိုင်းနိုင်ဖို့အများကြီးမျိုးလင့်ချက်ရှိခဲ့တယ်လို့လိုက်ကော်မြို့နယ်လိုင်းလင်းလေးအုပ်စုရာငော့ခေါ်ဝန်ငော့ရွာနေဦးသေးတဲ့ကပြောပါတယ
်။ Yes we are coming ပြည်တယ်ရှိဖို့ပြည်သူတွေအနေနဲ့ထိကြလဲပြဿနာမဖြစ်အောင်တော့ပြန်တဲ့နားလည်းမှုယူခြင်းမှုပြီးပါစီရအမျိုးသူဖြစ်စေချင်ပါတော့ဒီသူတွေကအများကြီးညှော်လေးတော့
လက်ရှိပြည်နယ်ရဲ့ငင်းချင်းဖြစ်စဉ်ကိုထိမ့်သိမ်းပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးဖြစ်စဉ်လမ်းကြောင်းပေါ်ကိုတဖြည်းဖြည်းချင်းတက်လန်သွားမယ်လို့လည်းဥွှေမျိုးတန်ကဆက်ပြောပါတယ
်ဆက်ပြီးတော့မွန်ကိုစားပြူနိုင်ငံရေးပါတီပေါ်ပေါက်လာရေးအတွက်မွန်နိုင်ငံရေးပါတီတွေဖြစ်ကြတဲ့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTP အပါအဝင်မွန်လက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီ NMSP တို့စီကိုပါတီပူးပေါင်းရေးကော်မတီကတွဲဆုံဆွေးနွေးကြဖို့စာရေးတောင်းဆိုလိုက်ပါတယ်။မွန်ပါတီတွေပါတီတစ်ခုတည်းဖြစ်ဖို့အလားအလာဘယ်လိုရှိနေပါသလဲ။လက်ရှိနိုင်ငံရေးအခင်းကျင်းမှာမွန်ခေါင်းဆောင်တွေဘယ်လိုသဘောထားရှိပါသလဲ။မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါရယ်
မွန်နိုင်ငံရေးပါတီတွေပေါင်းစည်းမှမွန်မျိုးသားနိုင်ငံရေးကဏ္ဍကိုမြှင့်တင်နိုင်မယ်လို့လဲမွန်ပါတီပေါင်းစည်းရေးကော်မတီပြောခွေရပြည်내လွှတ်တော်ကိုယ်စားလှယ်ဒေါက်တာအောင်နိုင်ဦးကပြောပါတယ
်လက်ရှိသည့်နှစ်ပါတီကပေါင်းမယ်စုစည်းသွားမယ်ဆိုတော့သဘောထားထောက်ပြန်ခြင်းအချက်တွေတွေ့ရတာဒါလည်းကောင်းတဲ့ကောင်းခြင်းတစ်မျိုးပေါ့နော်အကယ်၍သူတို့ပူးပေါင်းသွားနိုင်တယ်ဆိုရင်လဲဒီမွန်ကိုစားပြုပါတီမှာသူတို့ရဲ့အခမ်းကဏ္ဍကိုကျွန်တော်တို့က60ရာခိုင်နှုန်းသိတာဟိုပါဝင်ဥဆောင်ကြာနေဟာတယ်ကြတော့ဒီအပြင်မှာပြန့်ကျဲနေတယ်အင်အားစုတွေပြန်ပြီးတော့စုစည်းပြီးတော့သူတို့ပြန်ပြီးတော့ပူပေါင်းပါဝင်ခွင့်ဒီလိုမျိုးပုံစံမျိုးနဲ့ပေါ်ထွန်းလာရေးကိုကျွန်တော်တို့ဥတည်တယ
်ပါတီတွေတည်ဆောင်ဆွေးနွေးဖို့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTP ပါဝင်မွန်လက်နက်ကင်ဖွဲ့စည်းတခုဖြစ်တဲ့မွန်ပြည်သက်ပါတီ NNSP တို့စီကိုမွန်ကိုစားပြုပါတီအကောင့်ထယ်ဖော်ရေး20တဲ့ဦးဖွဲ့ကနေပြီးခဲ့တဲ့ဖေဖော်ဝါရီ26ရက်နေ့ကစာရေးတောင်းဆိုခဲ့တာပါမွန်ပါတီပူပေါင်းဖို့ထက်ကိုမွန်လူမျိုးအလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့အချိန်ပေးလုပ်နေရတယ်လို့လည်း AMTB တွဲဖက်တင်ရင်မှုတဲ့မင်းဆန်တင်ကပြောပါတယ
်ဖာကြောက်လာတော့ကျွန်တော်စီရီဝတ်တာကျော်တာကိုခဏလေးဆိုင်ရတာလေကံကတာတာလက်ခံတာလည်းမဟုတ်လက်မခံတာလည်းမဟုတ်ပါဘူး။အဲစီတမကိစ္စကြီးတာဆိုလည်းရှင်ဘုရားကိစ္စလည်းချုပ်တယ်လို့အဲအဲ့ဒါကြောင့်ဒီဟာကိုခဏလေးဆိုင်ရတာလေ ဘက်ကိုလည်းဥစားပေးလိုက်မယ်လေ။ဟိုကကမန္တန်လောက်မှာစိစားဒီကလာတော့သူမှပြီးလောက်ရမှာကို
မွန်မျိုးသားပါတီထွေထွေသွင်းရင်မှုနန်းလျေသမားကတော့လက်ရှိရှိနေတဲ့မွန်နိုင်ငံရေးပါတီနှစ်ခုပူးပေါင်းတဲ့ကိစ္စပြပြမှအခြားလောက်ကိုလုံနိုင်မယ်လို့လည်းပြောပါတယ
်။ကျွန်တော်တို့ကအခုလုံးလုံးစေမှာပါတီပေါင်းစည်းကိစ္စကိုဆက်တိုက်ဆိုတဲ့ကိုရှင်းနိုင်ရှင်းလင်းနေကြတယ်။အဲ့တော့ဒီပါတီပေါင်းစည်းကိစ္စတွေပြပြပြီးမှသာလို့အဲ့တော့ပြည်ထောင်စုကိစ္စကိုစဉ်းစားပြီးမယ်ဆိုတော့အကြောင်းပြန်သားတယ်
။မွန်တန်ကအဖွဲ့စာပေရင်ကျင်းမှုရမညင်အားစုမွန်လူမှုအဖွဲ့စီတွေမွန်လူငယ်အဖွဲ့တွေနိုင်ငံရေးသမားတွေစတဲ့မွန်လူတို့လူတန်းစားအလှအတီးတီးကကိုယ်စလဲ800ကျော်ပါဝင်တဲ့မွန်နိုင်ငံရေးညီလာခံတရက်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာစတင်ကျင်းပခဲ့ပြီးတော့မွန်ကိုစားပြုပါတီအကောင့်ထဲဖော်ရေး20ဦးအဖွဲ့ကိုတာဝန်ပေးဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင်
ဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကယင်းနီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရငြိမ်းချမ်းရေးကောင်စီတို့ရန်ကုန်မှာတွေ့ဆုံကြပါတယ်မြန်မာတရုတ်နိုင်ငံကြားတရားမဝင်တဲ့စဖြတ်ကျော်မှုတွေကိုပူးပေါင်းတိုက်ဖြတ်ဖို့မြန်မာတရုတ်နေဆက်ဆက်ဆံရေးယုံတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်။
တရက်ရှင်တွေအခုနားဆင်နေကြတာကတော့ Fever Wine Not သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျွန်မကအာမီပ
ါ။ BNI Wine Not သားတွေတင်ဆက်ထားတဲ့အပတ်စဉ်တိုင်းရင်းသတင်းလွှာကိုကြားခဲ့ရတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီအထိလိုင်းနိုမီတာ30နဲ့50တိတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါ။ VOA မြန်မာပိုင်းကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပို့လို့ရတယ်။သောတာရှင်တို့နားဆင်လို့ရတဲ့တေးချင်းတွေတောင်းလို့ရဲဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနဲ့တိုက်ရိုက်ဆက်သွယ်လူတွေအတွက်ကတော့0939333999လေးကိုခေါ်ဆိုနိုင်ပါတယ်။စာရိုက်ကနေဆက်သွယ်လို့ရင်တော့ VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုလိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးပါဦ
း။အမေရိကန်ကိုတမလီနဲ့အလူမီနီယံတင်သွင်းမှုတွေပေါ်ခုနှစ်တွင်းမြင့်ကောက်ခံမဲ့အစီအစဉ်ကိုသမ္မတဒေါ်နယ်ထရန့်အစောဆုံးဒီနေ့လောက်မှလက်မှတ်ရေးထိုးအတည်ပြုလိုက်မယ်လို့မျှော်လင့်ရပြီးကုန်သဘက်တချို့ကတော့ယာယီကင်းလွတ်ခွင့်ရကြမှာပါမက္ကဆီကိုနဲ့ကနေဒါနိုင်ငံတွေအနေနဲ့ရပ်ပေါင်း30ကျော်ကင်းလွတ်ခွင့်ရမှာဖြစ်ပြီးတက်တန်းတိုးခွင့်ရှိမှာဖြစ်တဲ့အကြောင်းလဲအမေရိကန်သမ္မတအင်ပြူတော်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်အာယုံကြောထိခဲ့စေတဲ့ဒါရုစိတ်တက်နဲ့ရုရှားနှစ်ဖက်တရှူဟောင်းကိုတက်ခတ်မှုမှာတာဝန်ရှိသူတို့ကိုဖော်ထုတ်နိုင်ခဲ့ရင်တုံ့ပြန်ရေးယူဖို့အသင့်ရှိတဲ့အကြောင်းဗြိတိန်ပြည်ထောင်စုဝန်ကြီးအမ်ဘာရော့ကဒီကနေ့ပဲပြောဆိုလိုက်ပါတယ်ဗြိတိန်နိုင်ငံမှာအစိုးရတရက်ကကျူးလွန်တဲ့လူရဲမျိုးတွေကိုပြော့ပြောင်းပြောင်းနဲ့တုံ့ပြန်သွားမှာမဟုတ်ကြောင်းလဲသတိပေးပြောဆိုခဲ့တာပါဆီးရဲနိုင်ငံမှာဝင်းရံပိတ်ဆို့ခံထားတဲ့ဂူတာရှိပိုင်းရက်ကိုအရေးပေါ်အကူအညီပေးရင်းနဲ့ဒီကနေ့တွားရောက်မဲ့စီစဉ်ဟာလုံခြုံရေးအတွက်စိုးရိမ်ရတာကြောင့်ဖြစ်လာရတဲ့အကြောင်းကုလသမဂ္ဂနဲ့ပြည်ဆိုင်ချက်ချင်းတွေဖွဲ့တို့ကပြောဆိုလိုက်ကြပါတယ်ကူတာရှိပိုင်းမှာတက်ခတ်မှုတွေအချိန်တိုးမြင့်လာနေသလိုဒမက်စကန်မြို့တော်ကဘုံကျဲတက်ခတ်မှုတွေရှိနေတဲ့တဲ့တွင်ဆက်လက်လက်ခံရရှိနေတဲ့အတွက်ထောင်ကနန်းချီရှိတဲ့ကလေးတွေပါဝင်အရေးပေါ်အကူအညီလိုအပ်နေတဲ့အရသားတွေအတွက်အန္တရာယ်တွေကြုံနေရသလိုစာနာမှုအကူအညီတွေလည်းမပေးနိုင်ပဲဖြစ်နေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းဆောင်ရွက်ရေးမှူးကပြောဆိုခဲ့တာပါငြိမ်းချမ်းတဲ့ဒီမိုကရေစီနိုင်ငံတည်ဆောက်ရမှာအမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကိုနိုင်ငံရေးစီးပွားရေးလူမှုရေးကဏ္ဍသတိမှအသုံးပြုဖို့ဒီကနေ့ကြောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့ထိမ်းမှတ်ခမ်းနားမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာအမျိုးသမီးတွေခွင့်ရေးတွေအရင်ထက်တိုးတက်လာတဲ့ဆိုပေမဲ့အမျိုးသားတွေနဲ့တန်းတူခွင့်ရေးမရသေးတဲ့အခြေအနေတွေကိုလည်းထောက်ပြပြောဆိုသွားခဲ့တာပါဖိလစ်ပိုင်နိုင်ငံကခမ်းနားမှာတော့ပန်းရောင်နဲ့ခမ်းရောင်ဝယ်ဆောင်ဝယ်ဆင်ထားတဲ့အမျိုးသမီးတွေကလူပေါင်း4000လောက်တည်ဆုံခဲ့ရတဲ့သမ္မတရော်ဒရီဂိုဒူတာတေရဲ့မွေးဆွေတိုက်ပွဲအစီအစဉ်ကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒေါ်ကိုရီးယားနိုင်ငံမှာလည်းအမျိုးသမီးတွေပေါ်အနိုင်ကျင့်မှုတွေကိုစန့်ကျင်တဲ့မီတူနိုင်ငံကလှုပ်ရှားမှုကိုထောက်ခံတဲ့အနေနဲ့ရာနဲ့ချီတဲ့အမျိုးသမီးတွေဆန္ဒပြခဲ့ကြပါတယ်အိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာလည်းအမျိုးသမီးတွေရဲ့အခွင့်အရေးဆုံးရှုံးနေတာမှုတွေကိုအထူးအာရုံစိုက်ပြီးရာနဲ့ချီတဲ့အမျိုးသမီးတွေချီတက်လမ်းလျှောက်ဆန္ဒပြခဲ့ကြပါတယ်
တရင်ချင်းချက်ကိုကွန်လင်းကကြီးညာပေးခဲ့တာပါဒီညတော့စီစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစပိုင်ဆိုင်ရာအရင်ညာကတော့ Void Tech Zonyak ဖြစ်ပါတယ် View American အသံမနေ့ကမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနဲ့9နာရီထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းမီတာ190 kHz 1505တို့ကနေဖန်ယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနောင်လောပါ
This program has come to you from the Voice of America, Washington.